Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ် February 3ရက်ကြာသပတေးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ် Line to Meter 3249ရို့အပြင် Line Lab Meter 190 kHz 1905ရို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့မနေ့ခင်းသတင်းစီစဉ်ကိုတင်ဆက်တဲ့အခါမှာတော့မြမအကျက်အဲလုံကြုံရေးကောင်စီကအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တဲ့သတင်းမြမနိုင်ငံမှာအာဏာခွဲဝေရေးလုပ်ဖို့မြမနိုင်ငံအထူးကိုယ်စားလှယ်နိုလင်းဟေဇယ်ကအကြံပြုခဲ့ခြင်းမရှိခဲ့ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကညင်းဆိုလိုက်တဲ့သတင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အဲဒီနောက် ICJ မှာNLD အစိုးရခြေပါချက်ကို NUG အမျိုးသားညီညွတ်ရေးအစိုးရကရုတ်သိမ်းရတာဘာကြောင့်ပါလဲဆိုတဲ့ဆက်သွယ်မေးမြန်းချက်မှာတော့
ဒီတွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရလောက်အောင်ကျွန်တော်တို့အတွက်တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့ကြောင်းအာဏာသိမ်းမှုကသက်တည်ပြလိုက်တယ်ပေါ့နော
်ဒါကတော့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အောင်က VOA ကိုပြောသားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမြမအရေးမန်နိုင်ကြီး၄ရက်နဲ့အမေရိကန်ကလှုပ်ဆောင်သွားမယ်လို့နိုင်ငံသားကြီးအတိုင်ပင်ခံ Derek Chollet ကပြောဆိုလိုက်တဲ့သတင်းလွှာတခါဥကျော်စန္ဒာရဲ့မြမအရေးတုံသက်ချက်လူဒုနဲ့ကျမရေးအားကစားကဏ္ဍစရာရီကိုတင်ဆက်မှာပါရှင်အခုတော့သတင်းအစီအစဉ်ကိုကိုအောင်တွင်ဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပါ
ယူကရိန်းနဲ့ဆက်မှာရုရှားကစစ်အာတိုးမြင့်နေချိန်မှာမြောက်အတလန်တိတ်စာချုပ်နေတိုးဖွဲ့အရှိဘက်ချန်လုံခြုံရေးအတွက်အမေရိကန်ကနောက်ထပ်တပ်အင်အား2000စေလွှတ်မဲ့အကြောင်းပေါ်ဒူးနေမှာပဲကြေညာလိုက်ပါတယ်အများစုကိုပိုလန်နိုင်ငံမှာတာဝန်ပေးမှာဖြစ်ပြီးဂျာမနီနိုင်ငံကစစ်တီ1000ကိုလည်းရူမေးနီးယားနိုင်ငံကိုပြောင်းရွှေ့ဖို့စေလွှတ်မှာပါဒါပေမဲ့လည်းရုရှားကကျူးကျော်လာခဲ့ရင်ယူကရိန်းဘက်ကကူတိုက်ပေးဖို့မဟုတ်ဘူးလို့လည်းအမေရိကန်ပင်တယ်ကိုစစ်ထာနေချုပ်ကပြောဆိုလိုက်ပါတယ
် These forces are not going to fight in Ukraine.
ဒီတပ်ဖွဲ့တွေကယူကရိန်းမှာတိုက်ခိုက်ဖို့မဟုတ်ပါဘူး။ NATO မှာမိတ်တွေကာကွယ်ရေးခိုင်မာအောင်တိစောက်ဖို့ဖြစ်ပါတယ်လို့ပင်တဂွန်ပြောဝင်ရဂျွန်ကာဘီကသတင်းထုတ်တွေကိုပြောလိုက်တာပါ။ NATO ဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကတော့အမေရိကန်ရဲ့တန်တိတန်ကိုအခိုင်အမာပြတ်တက်လိုက်တဲ့လို့ရအဖြစ်ပြောဆိုလိုက်ပါတယ်။တန်ရာတိုးမြင့်တဲ့အစီအစဉ်ဟာအမြင့်တန်းအတွက်မဟုတ်ပေမဲ့နောက်ထပ်လိုအပ်ရင်တော့ထပ်မံဆေးလွတ်သွားမှာဖြစ်ကြောင်းလည်းပင်တဂွန်ပြောဝင်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။လိုအပ်ရင်ဥရောပကိုဆေးလွတ်ဖို့အမေရိကန်တပ်ဖွဲ့ဝင် 8500 ကိုအသင့်ပြင်ဖို့ပြည်ရဲ့တရင်ပတ်တဲ့တက်လန့်ထားတဲ့အစီအစဉ်နဲ့အခုတက်တွေထပ်မံဆေးလွတ်တာတီးခြားစီဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ဆုံးဖြတ်ချက်ချထားပြီးဖြစ်တယ်လို့အမေရိကန်ကမယူဆတဲ့အကြောင်းလဲကာဝေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။ယမန်နိုင်ငံကဟူတီတပုံတွေရဲ့ရန်ကနေကာဝေးရမှာအာရဗ်စော်ဘုံများပြည်တော်စု UAE ကိုအကူအညီပေးဖို့အစ်မြင့်တိုက်လေရင်ဆေလွတ်မဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနကပေါ်ထူးနေမှာပြောလိုက်ပါတယ်။အမေရိကန်ရဲ့စစ်ပတ်ဆိုင်ရာအကူအညီတွေတိုးမြင့်တဲ့အနေနဲ့အစ်မြင့်တိုက်လေရင်ဆေလွတ်မဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးလွိုက်ဩစတင်က UAE အရှေ့မင်းသားမိုဟာမက်ဘင်ဇာယက်အဲနာအီနဲ့အင်ကာနေကတယ်လီဖုန်းဆက်ရာမှာပြောခဲ့တာလို့လည်းကာဝေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားတာပါ။ UAE ရေတပ်ကိုကူညီဖို့မစ်ဆိုင်တုံးတဲ့ USS Cole အမေရိကန်ဖြစ်တဲ့မို့ဆေလွတ်မဲ့အစီအစဉ်ကိုလည်းလက်ခံခဲ့တယ်လို့ပြောပါရယ်အမေရိကန်ရဲ့မဟာဗျူဟာမြောက်မိဖက်အဖြစ်ယူအီဘက်ကရည်တည်ကြောင်းရှင်းရှင်းလင်းလင်းပြသတဲ့အနေနဲ့စစ်ပတ်ဆိုင်ရာအကူအညီပေးဖို့စီစဉ်ခဲ့တာလို့လည်းကာဝေးဝန်ကြီးဌာနကပြောပါရယ်ဒီရနဲ့မဟာမိတ်ဟူတီတပုံတွေယူအီကိုမချသေးရင်ကပဲမစ်ဆိုင်တုံးနဲ့၃ချိန်တိုက်ခတ်ခဲ့တယ်လို့အမေရိကန်တပ်တွေရှိရာစကန်တခုကိုလည်းပြစ်မှတ်ထားတိုက်ခတ်ဖို့ကြိုးပမ်းမှုတွေရှိခဲ့ပြီးနောက်အမေရိကန်ကစစ်ပတ်ဆိုင်ရာအကူအညီတွေတိုးမြင့်မဲ့အကြောင်းကြေညာလိုက်တာပါကိုဗစ်ရောဂါကာဝေးဆေးထိုးဖို့ညှင်းဆန်သူတွေကိုတပ်ဖွဲ့ဝင်ဖြစ်ကထုတ်ပယ်သွားမှာဖြစ်ကြောင်းအမေရိကန်စစ်တပ်ကပေါ်ထူးနေမှာပဲပြောလိုက်ပါတယ်။ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ညှင်းဆန်သူတွေကာဝေးဆေးမထိုးတဲ့အကြောင်းပြချက်ကိုလက်ခံတည်ပြလာဒါမှမဟုတ်စဉ်းစားနေစေဖြစ်ကြောင်းအထောက်ထားမပြနိုင်တဲ့သူတွေကိုတာဝန်ကရက်စက်ပြီးအရေးယူနိုင်အောင်သက်ဆိုင်ရာတမမှုတွေချက်ချင်းဆောင်ရွက်ဖို့ညွှန်ကြားထားတဲ့အကြောင်းအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒ ီမင်းဟာအမြင့်တဲ့တပ်ဖွဲ့ဝင်တွေလက်ရှိတန်းဝဲထမ်းဆောင်နေတဲ့အရန်တပ်ဖွဲ့တွေနဲ့အရာရှိလောင်းတွေအားလုံးနဲ့အကျုံးဝင်တယ်လို့လည်းပြောဆိုထားပါတယ်။စစ်တပ်တခုအသိရှိမှုဟာလေ့ကျင့်သင်ကြားမှုတွေတာဝန်ပေးဆင်လွတ်မှုတွေနဲ့ရှေ့တန်းမှာတိုက်ပွဲဝင်ပြီးအနိုင်ရဖို့ပြင်ဆင်ထားတဲ့စစ်တီအပေါ်မှာမူတည်နေပြီးကာကွယ်ဆေးမထိုးတဲ့တပ်ဖွဲ့ဝင်တွေဟာစစ်တပ်အတွက်အန္တရာယ်ရှိသလိုအသိအနေထားရှိမှုကိုထိခိုက်စေတယ်လို့လည်းအမေရိကန်စစ်တပ်ကြီးရန်ရာရှိခရစ်စတင်ဝါမက်ကကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်အရ2022ခုနှစ်ဇန်နဝါရီလ26ရက်နေ့ထိစီးရင်ရလက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်တီတွေရဲ့96ရာခိုင်နှုန်းနဲ့အရန်တပ်ဖွဲ့တွေရဲ့89ရာခိုင်နှုန်းဟာကာကွယ်ဆေးအပြည့်ထိုးပြီးဖြစ်ပါတယ်။ကျန်းမာရေးအကြောင်းပြချက်နဲ့ကာကွယ်ဆေးမထိုးမနေအမိန့်ကနေကင်းလွတ်ခွင့်လျှောက်ထားသူ909ယောက်နဲ့6ယောက်ကိုလက်ခံခဲ့ပြီး656ယောက်ကိုမြင်းပယ်ထားသလို53ယောက်ကတော့စဉ်းစားနေဆဲဖြစ်ပါတယ်။ဘာသာရေးအကြောင်းပြချက်နဲ့လျှောက်ထားသူ2910ထဲမှာတော့အတိပြုလက်ခံသူတယောက်မှမရှိသေးပဲ2644ယောက်ကိုစဉ်းစားနေဆဲဖြစ်ပါတယ်။ဥရောပနိုင်ငံတော်တော်များများကာယယောဂထိန်းချုပ်ရေးခန့်သက်ချက်တွေလျှော့ချတာရုပ်သိမ်းတာတွေလုပ်နေကြမှာပဲကိုဗစ်ရောဂါအန္တရာယ်ကိုဆက်လက်သတိထားကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဒီမဲ့နိုင်ငံမှာတော့အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းစီးတက်ဖို့လူစုလူဝေးအခမ်းအနားတွေမှာကာကွယ်ဆေးထိုးထားကြောင်းအထောက်အထားပြသဖို့ပါဝင်ကန့်သက်ချက်အများစုကိုအင်္ဂါနေ့မှာပဲရုပ်သိမ်းလိုက်တာပါကိုဗစ်ရောဂါကိုလူမှုရေးအရတိတိဆက်ဆက်မှုတွေကြောင်းအန္တရာယ်ရှိတဲ့ရောဂါဖြစ်မတတ်မတ်တော်ဘူးလို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ် WHO အတွင်းရေးမှူးချုပ်တီထရိုစ်အက်ဒနွန်ဂေဘရီယေဆုစ်ကတော့ကာယရောဂါကိုအလျှော့ပေးတာပဲဖြစ်ဖြစ်အနိုင်ရပြီဆိုပြီးတော့ပဲဖြစ်ဖြစ်နိုင်ငံတစ်ခုကကြီးညာဖို့စောလွန်သေးတယ်လို့သတိပေးခဲ့တာပါ။ Omicron COVID မျိုးကွဲသစ်တွေ့ရှိကြောင်းအတည်ပြုပြီးသတင်းစက်ဘက်အတွင်းကူးစက်မှုပေါင်းတန်း60နီးပါးရှိခဲ့တာကြောင့်2020ပြည်နှစ်ကကူးစက်မှုစုစုပေါင်းရဲ့ထောက်ဝက်ကျော်ရှိခဲ့တာကိုလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ဒူရိချိုရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာဒူရိချိုကြီးကထောက်ပြခဲ့ပါတယ်။ကမ္ဘာတစ်လွှာကဒေသတော်တော်များများမှစိုးရိမ်စရာကောင်းလောက်အောင်တည်ဆုံးမှုတွေတိုးလာတာတွေ့နေရတယ်လို့လည်းပြောဆိုခဲ့ပါတယ်။ကယောဂထင်းချုပ်ရေးကန့်သက်ချက်တွေကိုရုတ်တရက်ပြန်ရုပ်သိမ်းတာမျိုးတွေမလုပ်ဘဲတဖြည်းဖြည်းချင်းလျှော့ချတာမျိုးလုပ်ဖို့လဲဒူရိချိုကတိုက်တွန်းထားပါတယ်ခင်ဗျာ
။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအပေါ်ပိတ်ဆို့ရေးယူမှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ဂျိုလက်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ကျွန်တော်တို့ရဲ့ရေးယူမှုတွေကမပြီးသေးပါဘူး။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုမှာပါဝင်နေသူတွေနောက်ခွဲကပါဝင်သူတွေ၊ကုညီအားပေးသူတွေ၊ဒါအပြင်ဒီမိုကရေစီလမ်းကြောင်းကိုအားနဲ့ပျက်စီးသွားအောင်လုပ်သူတွေကိုဆက်လက်အရေးယူသွားမှာပါ။အမေရိကန်အစိုးရအနေနဲ့အဓိကဆောင်ကြည့်ပြီးပါဝင်ပတ်သက်သူလူပုဂ္ဂိုလ်တဦးချင်းကိုဖြစ်စေ၊ကုမ္ပဏီလုပ်ငန်းတွေကိုဖြစ်စေဒဏ်ခတ်အရေးယူသွားပါမယ်လို့ဒဲရစ်ဂျိုလက်ကပြောဆိုခဲ့ပါတယ်။လောလောဆယ်အချိန်မှာအထိသမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုမှာပါဝင်ပတ်သက်နေသူလူပုဂ္ဂိုလ်65ဦးအပြင်စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီ26ခုကိုအရေးယူတိုက်ခတ်မှုတွေလုပ်ထားပြီးဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာရှိတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS မှာပြုလုပ်တဲ့အွန်လိုင်းဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ဂျိုလက်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဇာအနေနဲ့ဖေဗရူလာ1ရက်နေ့ကပြုလုပ်ခဲ့တဲ့Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံကိစ္စဖြေရှင်းရေးမှာအာဏာခွဲဝေယူရေး power sharing လို့ပြောဆိုသုံးနှုန်းခဲ့ခြင်းမရှိကြောင်းအထူးကိုယ်စားလှယ်ရဲ့ရုံးကဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ဖြေရှင်းထားပါတယ်။ Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိစ္စဖြေရှင်းရေးမှာအာဏာခွဲဝေယူရေး power sharing ကိုဒီလန်တစ်ခုအဖြစ်အကြံပြုတယ်လို့ဖော်ပြခဲ့ခြင်းဟာပါရင်ဖော်ပြခြင်းသာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့က Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းစဉ်မှာတော့နိုင်ငံရေးအပြောင်းအလဲအတွက်စစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့လူငယ်လေးတွေအနေနဲ့လည်းရေရှည်အတွက်စဉ်းစားကြဖို့နဲ့ နိုင်ငံရေးအပြောင်းအလဲတစ်ခုဟာနေချင်းညာချင်းမဖြစ်နိုင်ဘဲလုပ်ငန်းစဉ်တစ်ခုလိုအပ်ပါတယ်။ဒါကြောင့်လူငယ်တွေအနေနဲ့တေးသေးကြေးကြေးဆိုပြီးလုပ်နေတာတဲ့ရှင်သန်မှုတစ်ခုအတွက်ရည်ရွယ်လှုပ်ဆောင်သင့်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကထည့်သွင်းပြောဆိုခဲ့ပါတယ်။တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာ2021ခုနှစ်အတွင်းကုမ္ပဏီရဲ့အမြတ်ငွေပမာဏအကြီးအကျယ်ကျဆင်းသွားရတာဟာစစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကနေထွက်ခွာခဲ့တာဟာအဓိကအကြောင်းရင်းတစ်ယောက်ဖြစ်တယ်လို့ကုမ္ပဏီကမုတ်ထူးနေမှာထုတ်ပြန်ကြေညာပါတယ်။2020ခုနှစ်ကကုမ္ပဏီရဲ့အတရင်အမြတ်ငွေဟာနော်ဝေးခရိုနာ 18.3 ဘီလီယံအမေရိကန်ဒေါ်လာ 1 ဘီလီယံနီးပါးရှိခဲ့ရာကနေ2021ခုနှစ်မှာခရိုနာ 1.5 ဘီလီယံအမေရိကန်ဒေါ်လာတန်190လောက်ကိုရော့ချသွားခဲ့ပါတယ်။ဒီလိုအမြတ်ငွေကျဆင်းမှုရဲ့တဝက်လောက်ဟာမြန်မာနိုင်ငံမှာလုပ်ကင်ခဲ့တဲ့တယ်လီနော့မြန်မာရဲ့အမြတ်ငွေကျဆင်းသွားမှုကြောင့်ဖြစ်ပြီးကျန်တဲ့တဝက်ကတော့ပစ္စည်းကိရိယာတွေနဲ့အတိုးနှုန်းကွာခြားမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတယ်လီနော့လုပ်ငန်းတွေကိုလေဗနွန်နိုင်ငံက M1 အုပ်စုကိုရောင်းချမယ်လို့တယ်လီနော့ကပြီးခဲ့တဲ့ဇူလိုင်လတုန်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလုံထုံးလုံနည်းနဲ့ဥပဒေတွေအရနောက်ဆုံးအတည်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံဘက်ကကန်ချနာပူရီပြည်နယ်ဖရာချုခရီခန်ပြည်နယ်တာခ်ပြည်နယ်တွေအတွင်းပြီးခဲ့တဲ့နှစ်ရက်အတွင်းလူကုန်ကူးသူတွေခေါ်ဆောင်လာတဲ့တရားမဝင်မြန်မာနိုင်ငံသား600လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်သားအရေးပူးတွဲဆောင်ရွက်မှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
ဒီကန်ချနာပူရီပြည်နယ်ရဲ့ပရာဂျုတ်ခီခန်ပြည်နယ်ရဲ့တက်ပြည်နယ်ရဲ့အိုက်ပြည်နယ်သုံးခုမှာ355ရောင်းနဲ့255ရောင်း600လောက်ဖန်ခံတယ်ဇန်နဝါရီ31နဲ့ဖေဖော်ဝါရီလ1ရက်နေ့ဒီတက်ပြည်နယ်ဝမ်ကြောက်မြို့နယ်ထဲမှာပွဲစားကနေဒီတုံးငယ်လေးထဲမှာပစ်ထားတယ်မြန်မာ62ယောက်ကိစ္စပေါ့သူတို့ကဖွဲ့စားကပတ်2000ပွဲထိပေးပြီးတော့တန်ခေါက်ပါဝင်လိုအပ်ကကောင်းတဲ့နေရာတွေမှာအလုပ်လုပ်ဖို့အတွက်လာတာပွဲစားဆုံးပြတာက15ရက်လောက်ကြာပြီ15ရက်လောက်ရှိပြီအစာရေးစားငတ်ပြတ်ပြီးတော့အဲ့လိုရက်ရွာတွေကနေတာဝန်ရှိသူတွေအကြောင်းကြားဆိုအဖန်ခံရတာ
2022ခုနှစ်ဇန်နဝါရီလတလားထဲမှာတင်ထိုင်းနယ်ကြားဆောင်တပ်တွေကဖမ်းဆီးမိခဲ့တဲ့မြန်မာနိုင်ငံသား9000ကျော်လောက်ရှိတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ဒါကတော့သတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကပြောပြသွားတာပါရှင်။ကြာသာပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ Rohingya လူမျိုးတုံးတပ်ဖြတ်မှု ICJ စီရင်ပိုင်ခွင့်မြန်မာရဲ့ကနအူးကန့်ကွက်ချက်ကို NUG အစိုးရကရုတ်သိမ်းလိုက်တဲ့အကြောင်းကိုနှာစင်ရဖို့ရှိပါတယ်။အခုတော့ကျမတို့ဒီ American ပြည်ထောင်စုကမြန်မာရေး online ဆွေးနွေးပွဲအကြောင်းကိုတင်ပြမှာပါ။အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုဖိအားပေးနေတယ်လို့တစ်ဖက်မှာလည်းမြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဖို့အပါအဝင်မန်တိုင်၄ရက်နဲ့မြမအရေးကိုချိကက်လှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Charlotte ကပြောဆိုလိုက်ပါတယ်။ Rohingya အရေးမြမအရေးအာဆီယံရဲ့ကဏ္ဍနဲ့ပတ်သက်လို့လည်းဒီမြမအရေးကျွမ်းကျင်သူတွေနဲ့အတူ Derek Charlotte ကသုံးသက်ဆွေးနွေးခဲ့ပါတယ်ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ဦးစီးကျင်းပါတဲ့အွန်လိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မအီတန်စင်ကပြောပြမှာပါရှင်
2021ဖေဖော်ဝါရီလတရက်နေ့မြန်မာနိုင်ငံမှာဆရာနာသိမ်းမှုဖြစ်ပေါ်ပြီးတော့တနည်းအကြာအကြမ်းဖက်မှုတွေတိုးလာနေမှုနဲ့စီးပွားရေးကျဆင်းလာမှုအခြေအနေတွေအကြောင်းကိုဝါရှင်တန်ဒီစီအခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ဦးစီးတဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုကိုဖေဖော်ဝါရီလ2ရက်နေ့တုန်းကကျင်းပခဲ့ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့မူဝါဒရေးရာပိုင်းဆိုင်ရာကိစ္စရပ်တွေမှာမိခင်နဲ့တခြားနိုင်ငံအစိုးရတွေရဲ့ပါဝင်မှုတွေကိုပြန်လည်သုံးသပ်ခဲ့ကြပါတယ်။ဆရာနာသိမ်းပြီးတော့တနည်းတာကာလတလျှောက်မြန်မာပြည်အောင်စုဘက်ကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လို့ထောက်ပံ့လှုံ့ဆော်နေမှုတွေကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Shuley ကအဖွဲ့မှာစကားမှထည့်ပြီးတော့ပြောသွားခဲ့ပါတယ်
။ There are 4 pillars to our approach. First is going to be pressure on the regime.Second is support for the
civilian democratic movement. စောင့်ရွက်နေပါတယ်။စစ်ကောင်စီကိုဖိအားပေးဖို့ကနံပါတ်1အချက်ပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်အောင်လှုံ့ဆော်နေတဲ့အတိုက်ခံဘက်ကိုထောက်ခံအားပေးဖို့ကနံပါတ်2အချက်ပါ။ မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့ကနံပါတ်3အချက်ပါနောက်ဆုံးနံပါတ်4အချက်ကတော့မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းပြီးတန်တမာရေးနည်းလမ်းနဲ့တိုက်တွန်းလှုံ့ဆော်သွားဖို့ဖြစ်ပါတယ
်မြန်မာစစ်ကောင်စီလိုက်နာရပြန်အာဆီယံသဘောတူညီချက်5ချက်ချမှတ်တဲ့အပေါ်မှာအမေရိကန်ကထောက်ခံအားပေးတဲ့အကြောင်းကိုလည်းသူကပြောသွားခဲ့ပါတယ်အမေရိကန်နိုင်ငံသားရဲ့ဌာနအကြံပေး Derek Shuley ကမကြသေးခင်တုန်းကပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကောင်းဆောင်မှုပိုင်းနဲ့တွေ့ဆုံခဲ့ပါလိမ့်။လက်ရှိတန်ခတ်ပိတ်ဆို့မှုတွေအပြင်အမေရိကန်အနေနဲ့မြန်မာရေနယ်နဲ့တဘာဝတံငွေလုပ်ငန်း MOG အပါအဝင်တန်ခတ်ပိတ်ဆို့မှုတွေထပ်ပြီးလုပ်ရမှာဖြစ်တယ်လို့ Women's Peace Network ကမတ်ဝင်းနူကတိုက်တွန်းပြောဆိုသွားခဲ့ပါလိမ့
်။ What happening in Myanmar today is the result of the international community's failure.
တိုင်းလာရီပေါ်မြန်မာစစ်တပ်ကျူးလွန်တဲ့လုပ်ရက်တွေအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းကနှစ်ရှည်လများလက်ပိုက်ကြည့်နေတဲ့အတွက်မြန်မာနိုင်ငံမှာဒီနေ့လိုစစ်အာဏာသိမ်းပြီးပဋိပက္ခအခြေအနေအထိရောက်နေရတာပါပျော်ပြောင်းတိတ်ဆိတ်တဲ့တန်တမာရေးနီးလန်းနဲ့ဆက်သွားရင်ရလကောင်းရမှာမဟုတ်ပါဘူးနိုင်ငံတကာအတိုင်းဝိုင်းဟာတစ်နှစ်တာအချိန်ဖြုန်းပြီးပါပြီအခုမူဝါဒနီးလန်းပြောင်းဖို့စဉ်းစားရပါတော့မယ်
မြန်မာနိုင်ငံတွင်နိုင်ငံရေးအခြေအနေကိုမဖြေရှင်းနိုင်သေး၍ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနေရပြန်နိုင်ရေးလည်းမဖြစ်နိုင်ဘူးလို့မဲဝဝင်းနူကထောက်ပြပြောဆိုခဲ့ပါသည်မြန်မာအရေးမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့မမိုးသူစားကခုလိုထောက်ပြပြောဆိုသွားခဲ့ပါသည
် 2022 we're looking at probably ASEANreviewing what happened with its vibrant consensus
2022ခုနှစ်မှာမြန်မာနိုင်ငံဘက်ကလိုက်နာလာအောင်အာဆီယံဘုံသဘောတူညီချက်5ချက်ချမှတ်ဖို့အာဆီယံကကြိုးစားခဲ့တဲ့သင်ခန်းစာကိုအခြေခံပြီးစစ်ကောင်စီအပေါ်အာဆီယံနိုင်ငံတွေစူးစီးထားတဲ့အဖွဲ့တစ်ခုအနေနဲ့2022ခုနှစ်မှာဘလို့ကုကဲနိုင်မလဲစဉ်းစားရမှာပါ2022ခုနှစ်အောက်တိုဘာကစပြီးတန်တမာရေး PR တွေတွေ့နေရပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်တာကနေစခဲ့ပြီးအခုတော့နှစ်စဉ်ကျင်းပရတဲ့အာဆီယံဝန်ကြီးအဆင့်အစည်းအဝေးပွဲတွေတော့ရွှေဆိုင်းရတဲ့အဆင့်ထိဖြစ်လာပါတယ်။မြန်မာပဋိပက္ခဟာအာဆီယံအတွင်းဦးစားပေးရမှာဖြစ်တယ်လို့အဓိကကြတဲ့စိန်ခေါ်မှုအဖြစ်2022မှာလည်းဆက်ရှိနေအောင်မှာပဲဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာဖေဖော်ဝါရီလမှာကျင်းပမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီကစားပြုစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကကြေညာထားတာပါ CSIS ကဦးစီးကျင်းပတဲ့ဆီယနာသိမ်းပြီးတော့တနှစ်ကြာမြန်မာနိုင်ငံအခြေအနေအကြောင်းအွန်လိုင်းဆွေးနွေးပွဲမှာ CSIS ရဲ့အရှိတောင်အာရှဌာနက Michael Martin ကလည်းပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်
မဲအီတန်စင်တင်ဆက်သွားတာပါအခုဆက်လက်ပြီးတော့စစောကကြားခဲ့ရတဲ့အတိုင်းဒီအာဆီယံနိုင်ငံသားရေးဝန်ကြီးမှမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုဖိတ်ကြားဖို့မရှိတဲ့အကြောင်းကိုပြောပြအောင်ပါပါရှင်မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကိုကမ္ဘောဒီးယားမှာဒီလာတဲ့ကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတချို့ကကြိုဆိုလိုက်ပါတယ်တကယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမယ်ဆိုရင်လေဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးပြတ်သွားနိုင်တယ်လို့အကဲကတချို့ကလည်းသုံးသပ်ကြပါတယ်ဒါအပြင်မြန်မာပြည်တွင်းကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အာဆီယံအဖွဲ့ကြီးကလည်းထပ်မံတောင်းဆိုလိုက်တာပါဒီအကြောင်းအပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်အာဆီယံကချက်မှတ်ထားတဲ့မူပေါင်း၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်ထဲပေါ်ဆောင်ရမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်နှင်ကိုဖေဖော်ဝါရီ16-19ဖနွမ်းပင်မှာကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲကိုတက်ရောက်ခွင့်မပြုတော့ဖို့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဆုံးဖြတ်လိုက်ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရချွန်ဆွန်ရီက VOA ခမာဌာနကိုဗုဒ္ဓဦးနေ့ကပြောခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်မရနိုင်တာကြောင့်အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲကိုဦးဝနမောင်လွင်တယောက်ခွင့်ရတော့မှာမဟုတ်ပေမဲ့စီဝေးဘွဲမှာဒီအတိုင်းခုံအလွတ်ကြီးထားတာမျိုးထက်နိုင်ငံရေးရာထူးရယူထားသူမဟုတ်တဲ့မြန်မာကိုယ်စားလှယ်တယောက်ကိုတော့ကိုစားပြုတက်စီလိုကြောင်းကမ္ဘောဒီးယားကတိုက်တွန်းထားပါတယ်ဒီပေါ်မှာမြန်မာစစ်ကောင်စီရဲ့တုတ်ပြန်ချက်ထွက်ပေါ်မလာသေးပါဘူးအာဆီယံအစည်းအဝေးပွဲပြတ်သွားတဲ့အထိဖြစ်လာနိုင်တာကြောင့်မြန်မာကိုမဖိတ်တော့တာဖြစ်နိုင်ကြောင်းကမ္ဘောဒီးယား Institute for Cooperation and Peace အဖွဲ့ကသူတည်သည်ဘန်ဘူနာကသုံးသက်ပါတယ
်ဝိရကံជាតិធ្វើនេះដោយសារខ្លួនទី1ដឹងថាខ្លួនបើសិនជាចិញ្ចឹមចិត្តដល់ចង់អញ្ជើញ
មកសិកកងសៀនណងងាយវងីរបស់អាស៊ានណងងាយវងីមានអស៊ីវេតទៅភិជាឡើងណែស្រួយទីស៊ីវយីពេតទាស់ណៃបានតែយ៉ាងឧបណមောင်លឹងមិនភិភកម្ពុជាសុំជាដែលលុចនៅធិមបានမြန်မာနဲ့កម្ពុជាណណងងាយមកកំមុននេះសសានយេပြန်ឡើងយុតិຫມູ່យ៉ាស៊ីអងលុភុដက်ដ အခြားအာဆီယံနိုင်ငံတွေနဲ့ကမ္ဘောဒီးယားကြားရှိနေတဲ့အကျိုးစီးပွားကိုထက်သွက်ရတဲ့အတွက်အစည်းအဝေးဖိတ်ဖို့ဆုံးဖြတ်ချက်ကိုချခဲ့ဟန်တူပါတယ
်။2021 AB အင်ဒိုနီးရှားမှာလုပ်တဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံရဲ့မူပေါင်း၅ချက်ကိုလိုက်နာပါမယ်လို့ဘူယုံမူကြီးမင်းအွန်လိုင်းကတိပေးခဲ့ပေမဲ့လက်တွေ့မှာအကောင့်ထဲပုံမှုအလွန်အားနေတာကအာဆီယံနိုင်ငံခေါင်းဆောင်တွေကိုစိတ်ပြတ်စေခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါကြောင့်လဲကမ္ဘောဒီးယားမှာလုပ်မဲ့နိုင်ငံကြီးဝန်ကြီးစည်းဝေးပွဲမှာမြန်မာမပါသင့်ဘူးလို့အင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတွေကကြဲကြဲလောင်လောင်ထုတ်ပြောခဲ့ကြတာပါ။အာဆီယံအဖွဲ့ကြီးကမြန်မာကိုမဖိတ်ကြားဖို့ဆုံးဖြတ်ချက်ပေါ်ကမ္ဘောဒီးယားဆိုင်ရာအမေရိကန်တန်ယုံကကြိုဆိုလိုက်ပြီးမြန်မာကိုဆက်လက်ဖိအားပေးဖို့လိုတယ်လို့အမေရိကန်တန်ယုံနိုင်ငံရေးဌာနအကြီးအကဲဂျိုနာသန်ထာလီကအခုလိုတိုက်တွန်းပါတယ
် So again we support the ASEAN 5-point consensus and urge Cambodia's ASEAN chair to continue to press for implementation
ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအမေရိကန်အနေနဲ့ထောက်ခံသဘောတူတယ်ဒီ၅ချက်ကိုစစ်ကောင်စီကအကောင့်ထဲဖော်လာအောင်အလဲကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာကိုဆက်လက်ဖိအားပေးဖို့လိုပါတယ် ASEAN ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းသက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရအောင်စူးစားဖို့လိုအပ်ပါတယ်လို့သူကပြောသွားတာပါတကယ်တော့အာဆီယံနိုင်ငံများ၏ဝန်ကြီးများစီဝေးဘက်ကိုဇန်နဝါရီ16ဆက်ခွန်မှာကျင်းပဖို့ကနဦးကစီစဉ်ထားခဲ့ပေမဲ့ဖေဖော်ဝါရီလတည်းကိုရွှေ့ဆိုင်းခဲ့တာပါဒါအပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒီပဋိပက္ခမှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးအနေနဲ့အတတ်နိုင်ဆုံးထင်းထင်းသိမ်းသိမ်းလှုပ်ဆောင်ကြဖို့ကိုလည်းအာဆီယံအဖွဲ့ကြီးကဖေဖော်ဝါရီနေ့ရက်ဗိုလ်တူးနေ့ကထပ်မံတိုက်တွန်းကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါမကြခင်မှာတော့ဒီစကိုင်းတိုင်းဘက်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကိုပြောပြမှာပါအခုတော့ ICJ မှာ NLD အစိုးရခြေပါချက်ကို NUG ရုပ်သိမ်းရတဲ့ရည်ရွယ်ချက်ကိုကြီးကြရအောင်ပါရှင်မြန်မာနိုင်ငံကိုရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးရဲ့စီရင်ပိုင်권ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကကနဦးကန့်ကွက်ခဲ့တာရှိပေမဲ့ဒါတွေအားလုံးကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဖေဖော်ဝါရီလ22ရက်နေ့မှာ ICJ ကကြားနာဖို့ရှိတဲ့စစ်ကောင်စီရဲ့ခြေပါမှုကိုဖျက်သိမ်းပြီးတော့ NUG ကိုယ်စားလှယ်ကိုသာလက်ခံဖြေရှင်းခွင့်ပေးဖို့ကိုလည်းဒီ ICJ ကို NUG ကတောင်းဆိုထားတာပါဘာကြောင့်အခုလိုရုပ်သိမ်းရပြီးတော့ရှေ့ဆက်စီမှုဖြစ်နိုင်ခြေအလားအလာတွေနဲ့ပတ်သက်လို့ကိုဝင်းမင်းကနေပြီးတော့ဒီ NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်အောင်ကိုဆက်သွယ်မေးမြန်းထားပါရရှင
်ဒီအရင်တုန်းကတော့ကျမတို့ထွက်ဆိုချက်ထဲမှာပေါ့နော်အာနာမသိန်းခင်ကပြည်တွင်းမှာရှိတဲ့တရားရေးစနစ်နဲ့ပဲစူးစမ်းခွင့်ပြုပါဆိုပြီးတော့ကျမတို့ပြောခဲ့တာရှိပါတယ်ဆိုတော့တချို့အချက်တွေကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကန့်ညီမှုမရှိတော့ဘူးဒီမြန်မာနိုင်ငံကိုကိုယ်စားပြုခွင့်တရားဝင်ရှိနေတဲ့အစိုးရတည်းရဲ့အနေနဲ့ပေါ့နော်အခြေအနေပြောင်းပြန်ဖြစ်သွားတာနဲ့အတူတူကနဦးအနေအထားမျိုးကပြည်တွင်းကနေပြီးတော့တရားမျှတမှုဘလို့မှရနိုင်အောင်ယူနိုင်တဲ့အနေအထားမျိုးမရှိဘူးဒီပြည်သူလူထုကိုယ်စားပြုနေတဲ့အစိုးရကိုဖမ်းဆီးထိန်းသိမ်းပြီးတော့ပေါ့ရွေးကောက်ပွဲရလက်တွေကိုရောပယ်ဖျက်ပြီးတော့စစ်ကောင်ဆောင်တွေကအာဏာသိမ်းလိုက်တဲ့အတွက်တောင်မလို့ဒီအခြေအနေကဘလို့မှမဖြစ်နိုင်တော့ပါဘူ
းဟုတ်ကဲ့ဆိုလိုတာကတော့အရင် ICJ ကနေပြီးတော့စီရင်ခွင့်မရှိဘူးပြည်တွင်းခုံရုံးမှာပဲစီရင်သင့်တယ်ဆိုတာကိုအခုပြန်ရုပ်သိမ်းလိုက်တာပေါ့နော်ဆိုလိုတာကတော့ ICJ နဲ့စီရင်ခွင့်ရှိတယ်လို့ပြောတာပေါ့
ဟုတ်ပါတယ်အဲ့တော့ကနဦးအားဖြင့်ကျမတို့ကတော့ဒီ ICJ နဲ့ပူးပေါင်းဆောင်ရွက်သွားမယ်။ဘာဖြစ်လို့လဲဆိုတော့ပြည်တွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရတော့အောင်ကျမတို့အတွက်တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့အကြောင်းအာဏာသိမ်းမှုကသက်တည်ပြလိုက်တယ်ပေါ့နော်။ဒါကတစ်ချက်။ဒါကြောင့်မို့လို့ကျမတို့နိုင်ငံတကာတရားရုံးတွေကနေတဆင့်မယ်။ကျမတို့နိုင်ငံအတွက်ကျမတို့ပြည်သူတွေအတွက်တရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့ ICJ နဲ့အတူတူလဲကျမတို့ကပူးပေါင်းဆောင်ရွက်သွားမယ်။အရင်ကနေဦးဒီရှောင်လဲချက်တွေထဲမှာပါတယ်ပေါ့နော်။အခုလက်ရှိအခြေအနေနဲ့မကန့်ညီတဲ့အချက်တွေကိုကျမတို့ကဝတ်လုံးလိုက်တာဖြစ်ပါတယ်အဓိကအားဖြင့်တော့တစုံလုံးကိုရုပ်သိမ်းခဲ့ရတဲ့အနေအထားဖြစ်ပါတယ်ဥပမာပြည်တွင်းကတရားစီရင်နေပဲသွားမယ်ဆိုတာမျိုးတွေနောက်ပြတ်ခါကျတော့ဒီ genocide ဒါရှောက်လဲချက်တွေပေါ့နော် war crimes genocide ဖြစ်ခဲ့တယ်ဖြစ်ခဲ့ဦးဆိုတော့အနေအထားမျိုးတွေကကျမတို့ဆုံးဖြတ်နိုင်တဲ့အနေအထားမျိုးမဟုတ်ဘူးပေါ့လေနော်အခုဖြစ်နေတဲ့အနေအထားတွေကအဲ့တော့ကျမတို့ကဖြစ်တယ်မဖြစ်ဘူးဆိုတာတဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့ကြီးတရားရုံးကရှာဖွေတွေ့ရှိချက်တွေအပေါ်မှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်ဆိုတော့သဘောထားလဲပါဝင်တဲ့အတွက်ကြောင့်မို့လို့ဒီတစုံလုံးကိုကျမတို့က withdraw လုပ်ခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ အခုလိုဒီဆုံးမဲ့ချက်ချခြင်းအကြောင်းရင်းကဒီဆင်ရနာသိမှုကြောင့်အဓိကပေါ့နော်နောက်ထပ်ရောအကြောင်းရင်းတွေရှိသေးလား
အဓိကတော့တရားမျှတမှုကိုတိုင်းပြည်လုံးကလိုအပ်နေတာဖြစ်တယ်ပေါ့နော်ဒီ case ထဲမှာတွေမကပဲနဲ့ပေါ့လေကျွန်တော်တို့ကပြည်နိုင်ငံတကာတရားရုံးတွေဥပမာနော် ICC လိုတရားရုံးမျိုးလည်းကျွန်တော်တို့ကတရားစွဲဆိုသွားဖို့ရှိတယ် Rome Statute လိုမျိုးပေါ့နိုင်ငံတကာ jurisdiction နဲ့သွားမှရတော့မယ့်အနေအထားမျိုးလုံးလုံးလျားလျားဖြစ်သွားပြီကျွန်တော်တို့ရက်သားတွေအနေနဲ့စူးစမ်းပိုင်ခွင့်အာဏာသိမ်းထားသရွေ့ရှိမှမဟုတ်ဘူးနောက်တစ်ခုကကြတော့မြန်မာပြည်ကပြန်ပြီးတော့ကျမတို့ရတအစိုးရလက်ထက်ကိုရောက်လာမယ်ဆိုလို့ရှိရင်လည်းနောက်နောက်မှာဒီလိုမျိုးဖြစ်ရမျိုးတွေဘယ်နေရာမှာပဲဖြစ်ဘယ်လူမျိုးစုပေါ်မှာပဲဖြစ်ဖြစ်ပေါ့နော်ကျူးလွန်မှုတွေမရှိအောင်လည်းအာမခံပေးဖို့လိုအပ်လာတယ်ပေါ့နော်ဒါကြောင့်မို့လို့ကျမတို့တွေကအခု ICJ မှာလည်းပဲနိုင်ငံတကာတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ ICC မှာဒီရာဇဝတ်မှုတွေအတွက်တရားစွဲဆိုသွားဖို့လို့လည်း Rome Statute လိုမျိုးစာချုပ်မျိုးတွေကိုအစလက်မှတ်ရေးထိုးသွားဖို့စိတ်ဆန္ဒရှိတယ်ဆိုတာမျိုးတွေကိုလည်းကျမတို့က ICC ကိုအကြောင်းကြားထားပြီးဖြစ်တယ်ထို့အတူ ICJ မှာလည်းပဲလက်ရှိတရားရင်ဆိုင်နေရတဲ့အမှုကိုလည်းမြန်မာနိုင်ငံကိုကိုစားပြုခွင့်နဲ့လည်းဆိုင်နေပေါ့နော်ကိုစားပြုခွင့်ကဒီအာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကဘလို့မှပြည်သူကိုကိုစားပြုခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုတော့ ICJ မှာတရားစွဲတာဒါလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူကရွေးကောက်တင်မြှောက်ခံထားတယ်ပြည်သူကိုတကယ်ကိုစားပြုပြီးတော့တရားရုံးနဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့စည်းပဲအစိုးရကပဲကိုစားပြုရမှာဖြစ်တယ်ပေါ့နော
်။ဟုတ်ကဲ့အဲ့တော့ဒီလာမဲ့ February 27ရက်နေ့ပေါ့နော်။နောက်3ဘက်လောက်လုံမဲ့ဒီ ICJ ကြာနာမှုမှာအခုလိုဒီရုပ်သိမ်းလိုက်တာကြောင့်ပေါ့နော်ဘယ်လိုမျိုးတက်ရောက်မှုရှိလာမယ်လို့မျှော်လင့်ထားလဲ
အဲ့ဒါကတော့ဟို ICJ ကတာဝန်ရှိတဲ့သူတွေဆုံးဖြတ်ရမယ်အနေထားပေါ့နော်ဒီတရားရုံးတွေရဲ့သဘောကတော့တိတ်ပြီးတော့ဟို disclose လုပ်လို့တော့မရှိပါဘူးသူတို့ internal မှာပဲစဉ်းစားဆုံးဖြတ်ကြမယ်အနေထားမျိုးတော့ရှိပါတယ်ဒါပေမဲ့ဘယ်သူကိုခေါ်မလဲဘယ်လိုဖိတ်မလဲဘယ်လို position ကနေသွားမလဲဆိုတဲ့အသေးစိတ်ကိုတော့ကျမတို့သိရှိထားရခြင်းမရှိသေးဘူးကျမတို့အနေနဲ့ကတော့ဒီတရားရုံးနေနဲ့ဆက်သွယ်ပြီးတော့တရားရင်ဆိုင်သွားဖို့လို့နောက်တစ်ခုကကျမတို့ NUG ကဒါလည်းရင်ဒါပြည်သူကိုကိုစားပြုနိုင်မယ်တရားရုံးရဲ့နဲ့လည်းတကယ်ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့အကြောင်းကိုတော့ကျမတို့ကတရားရုံးရဲ့ဆုံးဖြတ်ချက်တွေချတဲ့အခါမှာအမှားယွင်းမရှိရအောင်လို့ကျမတို့ရဲ့ယက်တီချက်နဲ့သတင်းစကားကိုပေးပို့ထားခြင်းဖြစ်ပါတယ်ဒါ NUG အနေနဲ့လည်းတရားရင်ဆိုင်သွားဖို့လို့ဆိုတဲ့နေရာမှာဒီဥပဒေပညာရှင်တွေပေါ့နော်ကိုစားပြုမဲ့သူတွေကိုလည်းကျမတို့ရှာဖွေထားပြီးတော့ခန့်အပ်သွားဖို့လို့ဆက်လက်ဆောင်ရွက်နေတာရှိပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ထောက်စင်ပါခင်ဗျာ
ဒါကတော့ NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။တရုတ်မြန်မာနယ်ဆက်မူဆယ်မြို့ကျင်းစံကြော့ကုန်သွယ်ရေးဂိတ်ကနေကုန်တင်မဲ့မြန်မာကုန်သည်တွေအားလုံးကို February 1ရက်ကစပြီးတော့ရွံ့ဝင်နဲ့အခွန်ဆောင်ရမယ်လို့တရုတ်အကောက်ခွန်ဘက်ကတက်မှတ်လိုက်ပါတယ်။ဒီအကြောင်းပြည်တွင်းကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ပြီးမြန်မာကျပ်ငွေနဲ့အခွန်ဆောင်ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျန်းစင်ကျောဂိတ်မှာတရုတ်ရန်ငွေနဲ့စပြီးအခွန်ဆောင်ရမယ်လို့ယူနန်ပြည်နယ်အကောက်ခွန်ဘက်ကသတ်မှတ်လိုက်ပါတယ်။ဒီလိုရန်ငွေနဲ့အခွန်ဆောင်မယ်ဆိုရင်မြန်မာပြည်တွင်းကမြည်သည့်ကုန်ပစ္စည်းမျိုးစုကျန်းစင်ကျောဂိတ်ကနေတရုတ်ပြည်ထဲသွင်းခွင့်ရမယ်လို့မူဆယ်စံကုန်သင်အသင်းဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။ဒီပြောင်းလဲကအခုမှစတင်တာဖြစ်လို့အဆင်ပြေတယ်မပြေဘူးဆိုတာကိုကြိုတင်ခံမှန်းလို့မရသေးကြောင်းသူကပြောပါတယ
်။အမှန်စံကွေးဘောဘာအလုပ်ရှိမျိုးဆိုပြောပြီးတော့ဘုအတွက်ခွင့်ပြုလိုက်တယ်ဗျာ။ဒါပေမဲ့ခိုးဒူတော်တဲ့နေရာမှာရှင်ဝင်နဲ့ဆောင်ရမယ်။ဒီမှာစီဝါရေးပါမှာရှင်ဘောက်ကိုဖယ်။ဒီထက်ပါကြပါပါလို့ဆိုတော့ဒီလိုသူတို့ကလည်းဘယ်မှဆိုင်နာလဲ။အချစ်ကြီးကြီးရယ်ပါနေမှာကောင်းဖွယ်ရတယ
်။ကုန်တယ်တွေကတရုတ်ဘဏ်တွေမှာငွေစင်ရင်ဖွင့်မှုအတွက်မြန်မာစီးပွားရေးဘဏ်မှာတရုတ်ယွမ်ငွေ30သွင်းပြီးဖွင့်ကြရမယ်လို့ပြောပါရတယ်။ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ထားပေမဲ့မြန်မာနိုင်ငံဗဟိုဘဏ်ကသတ်မှတ်ထားတဲ့ငွေလဲတန်မှုအတိုင်းကျပ်ငွေနဲ့ပေးဆောင်ရတာပါ။မကြသေးခင်ကတရုတ်ဘက်ကပြန်ဖွင့်လိုက်တဲ့ကချင်ပြည်နယ်ကလွယ်ကျယ်နယ်စပ်ဂိတ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသကချင်းရွှေဟော်ဂိတ်တွေမှာတော့ရခိုင်လိုပဲအမေရိကန်ဒေါ်လာနဲ့ပဲအခွန်ဆောင်ရမှာပါ။ဒီဂိတ်တွေမှာတော့ကုန်ပစ္စည်းတချို့ပဲအပြန်အလှန်ကုန်သွယ်နိုင်သေးတယ်လို့ကုန်တွေကပြောပါရယ်နေဆက်ကုံတွေဂိတ်တချို့ကိုတရုတ်ဘက်ကပြန်ဖွင့်ပေးတယ်ဆိုပေမဲ့ကဲယောကကန့်သက်ချက်တွေကိုတော့ပို့ပြီးတော့လှုပ်ဆောင်နေတာပါဒါကြောင့်လဲကုံတွေမှာမြန်မာကုံတွေဘက်ကအချိန်ဆောင်ဆိုင်ရတာငွေကြေးကုန်ကျစရိတ်ပို့လာတာစတဲ့အခက်အခဲတွေရှိနေတုံးဖြစ်ပါတယ်ခင်ဗျာ
VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOE ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။
ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်။မကြာခင်မှာတော့ဦးကျော်စံသားရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရတော့မှာပါ။အခုတော့ကျမတို့ဒီဒုတိယပိုင်းနာရီဝက်မှာတင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုကိုမိတ်ဆက်ချင်ပါတယ်
။ဒီနေ့2022ခုနှစ်မှာနိုင်ငံတကာကင်ဆာထိန်းချုပ်ရေးအသင်းကြီးUnit of International Cancer Control ကနေပြီးတော့ close the care gap ဆိုတဲ့စံပုံနဲ့
ဒါကတော့မြန်မာနိုင်ငံမှာကင်ဆာရောဂါကာကွယ်ရေးဘာတွေဆောင်ရွက်နေတယ်လဲဆိုတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့မရှင်းမနှောင်းမှပဲစန့်ကျင်အုံကြွလှုပ်ရှားမှုတွေလည်းစတင်ဖြစ်ခဲ့တာပါ။တနည်းပြင်းမြောက်ခဲ့ပြီဖြစ်တဲ့အခုအချိန်မှာအဲ့ဒီစန့်ကျင်လှုပ်ရှားမှုတွေဟာဘလို့အသွင်ပြောင်းပြီးဘလို့အခြေအနေမှာရှိနေကြပါသလဲ။ရှေ့အလားလာကောဘလို့ရှိနေသလဲ။မြန်မာနိုင်ငံရှေ့နေများကွန်ရက်ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးကြည်မြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရရှင်။
ဒီမြင်ခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းရတာတစ်နှစ်ပြည့်ခဲ့ပါပြီအဲ့တော့တိုင်းပြည်ရဲ့အခြေအနေဟာအပေါင်းလက္ခဏာများပြခဲ့တာရှိသလားအနှုတ်လက္ခဏာတစ်ပြည့်ပြနေသလားဆိုတာကိုအကြည့်ုံလေးစပြီးပြောပါခင်ဗျာ
ဘလို့မှအပေါင်းလက္ခဏာပြနိုင်စရာမရှိဘူးလေစတဲ့က2008အချိန်ကဥပဒေကိုတော့မလိုက်နာဘဲနဲ့ပေါက်ဖြစ်ပြီးအနာသိမ်းထားတာကိုအဲ့တော့ဖြစ်လာတဲ့အကျိုးဆက်တွေကတော့ကျန်းမာရေးပညာရေးစီးပွားရေးအလားနိုင်ငံရေးဘုဘတ်တို့ကြာပါလေ။ဒါလူငယ်တွေလည်းမခံနိုင်တော့ PDF တွေဟိုတော့တွားကြ။အမားကြီးကိုယ်တိုင်ပါလာလေ။ရည်သွေးစကြီးဖြစ်နေတာ။မကူးရင်စကား။ဟောကကဲ့ချစ်ပြီးနေမှာလည်းပါတယ်။အမားကြီးကိုယ်တိုင်ပါလာ။နောက်တစ်ခါကရင်ပြည်နယ်မှာလည်း PDF တွေကလူငယ်တွေရောဗမာတွေပဲ။အများကြီးပါတယ်။အဲ့တော့ဒီခါဗမာနဲ့ဖြစ်တဲ့ရည်သွေးစကြီးဖြစ်တာဖြစ်လိုက်တဲ့အခါကျတော့အကုန်လုံးတိုင်းသားတွေကညီညွတ်သွားပြီးတော့ပုံညာသူကစစ်အာဏာရှင်တခုနဲ့ပဲဖြစ်ခဲ့တယ်။ကိုတော့ကဘုံညာသူကိုတိုက်တဲ့နေရာမှာစစ်တပ်ကတောင်သူတို့ပြန်ပြီးတော့သူစိတ်ကြီးရစစ်စီရတယ်လို့ပြောတယ်။ဒါကတော့ကျုပ်တို့တိုက်ရတာဟုတ်ပါပြီ။ဆရာတို့ကျုပ်တို့ပြုတ်သွားရင်ဘယ်သူအုပ်ချုပ်မှာလဲတိုင်းပြည်ဆိုတော့အကူမင်းကြီးအုပ်ချုပ်မှာလားကရင်အုပ်ချုပ်မှာလားအဲ့မှာတခါတည်းမေးဖို့ကိုမေးကြတယ်ဆရာဘယ်သူအုပ်ချုပ်မှာလဲအကူအဲ့တဲ့ကံမပေါ်တော့အကုန်လုံးဒီကောင်းသားတွေကညင်းညွတ်သွားပြီ။ဒါကြောင့်မလို့
အဲ့ဒီဘယ်သူအုပ်ချုပ်မလဲဆိုတဲ့မေးခွန်းမျိုးကိုအခုအမေးခံရရင်ဘယ်သူဘယ်လိုဖြေကြမလဲခင်ဗျာ
constitution လည်းသူဆွေးနေကြတယ်အဲဆွေးနေကြပြီဆိုတဲ့အခါကျတော့ကျွန်တော်တို့ federal နဲ့ပေါ်မှာပဲ federal နဲ့ပေါ်မယ်ဆိုတော့အဲဘလူးအုပ်ချုပ်ရဲ့ဆိုတဲ့ပြဿနာအကြီးကြီးမပေါ်တော့ဘာလို့ဆိုကိုယ်ပိုင်အုပ်ချုပ်ခုနေပြီးတော့မှာကိုယ်ပိုင်အုပ်ချုပ်ခုနေရမှာဆိုတော့ဘဝဲအခန်းခဏနေရောနေရောပြီဆိုတဲ့အခါကျတော့ပြောကိုတက်တယ်နဲ့ကိုအကုန်လုံးရှိနေကြတော့သူတို့ကဟလာပြီးဆောင်ရဲနေပေါ့ဗျရဲတပ်ဖွဲ့တွေကာကွယ်ရေးတပ်တွေဖြစ်သွားမှာပဲနောက် federal army မှာကိုပါကြမှာပဲ federal army မှာပါကြမှာအဲ့ဒါလည်းအာမီရလည်းမသိတော့ဘူး။ဘာလို့ဘာဘာ PDF တွေရလဲအဲ့ဒါသူတို့ရှိသူတို့လေ့ကျင့်ပြီးဟလာ။အဲအဲ့တော့သူတို့ရဲ့ကိုကျွန်တော်တို့လည်းဆိုတာတိုင်းရင်းသားနဲ့ပမာဆိုတာမဟုတ်တော့ဘူး။ဘယ်တော့ဆိုရင်ဘာဘာစစ်တပ်လာပြီးပမာစစ်တပ်လာပြီးပမာတွေလာပြီးကျုပ်ပြတို့တိုက်ကြတာ။အခုကျတော့အဲ့လိုမဟုတ်တော့ဘူး။ပမာတွေကအတိုးချီရောက်နေသူတို့ထဲကအတူတိုက်နေကြ။ဒါကြောင့်မလို့အဲ့ဒီတက်ပနာပေါ်ပေါက်တော့ဘူ
း။ဟုတ်ကဲ့ဒီတိုင်းရင်းသားတွေနဲ့ပမာတွေနဲ့ညို့မှုတွေအများကြီးရှိလာတယ်ဆိုတော့ဟုတ်ပါတယ်စိတ်ပိုင်းဆိုင်ရာအယူဆရေးရသဘောတရားအရာဖြစ်လာပါတယ်လက်တွေ့မှာတော့တကယ်တမ်းညို့မှုရှိကြပါရဲ့လားခင်ဗျာအဲ့ဒါကိုစဉ်းစားသိမိပါလားကျွန်တော်ဘာကြောင့်မေးလဲဆိုတော့အဲတချို့တိုင်းရင်းသားတွေမှာကိုနှိုက်ကအကုန်လုံးမပါဘူးအခုလက်နက်ကင်ပြီးတော့စစ်ကောင်စီကိုတိုက်ကြတဲ့အထက်မှာမြောက်ပိုင်းမှာမိတ်တွေဆိုမပါဘူးစသဖြင့်ပေါ့လေဆိုတော့အကုန်လုံးညို့ညို့ထဲဖြစ်နေပြီလို့ပြောနိုင်ပြီလားခင်ဗျာ
အဲ့ဒီမှာကျွန်တော်တို့ကိုယ်တိုင်နဲ့ဒီမေးခွန်းကိုမေးတယ်ဒါမှမဟုတ်အဲ့ဒီမေးခွန်းကိုကျွန်တော်ဖြေနိုင်သွားပြီအဲ့တော့ကျွန်တော်ကိုယ်မဖြေနိုင်ဘူး အထက်ကကျွန်တော်အဲ့မိကုန်းကိုဘာလို့မေးလာလဲဆိုတာကျတော့ကဲသင်ချားတဲ့ပုဂ္ဂိုလ်ဘုဂျုံကျော်စောတို့လူမျိုးတွေဟလာနော်ဘုဂျုံကြီးတင်ဦးတို့လူမျိုးတွေအဲ့လိုလူမျိုးတွေကဥဆောင်နေတယ်ဆိုရင်တော့သူကပြဿနာမရှိဘူးဗျအစင်လာကြီးတဲ့လူတွေဟုတ်ဗျအခုကျတော့အဲ့လိုလူမျိုးတွေမဟုတ်တဲ့လူတွေက NUG မှာပါနေတာဟုတ်တယ်ဒီတစ်ဖြစ်လဲ NUG ဆိုတာလည်းပဲကောင်းဆောင်ဒေါ်စန်းစုကြည်ချင်းပြီရောဆိုပြီးတော့ညွန့်နေကြတာခင်ဗျအဲ့လေဒီတော့ဆက်နေလို့တော့ပြောဝတာပြင်ကျွန်တော်တို့လည်းပဲအဲ့သူတို့ရဲ့တက်ဆိုင်မှုအောင်မှာခင်ဗျာအပြင်းထန်ခံရရတာပဲကျွန်တော်တို့ကဟလာ2000ချီကိုမကြိုက်ဘူးဝေဖန်နေ2000ချီအောက်ဝင်တာဝေဖန်နေလေအဲ့အဲ့ခါကျတော့ကျွန်တော်တို့တော့မှာပဲခင်ဗျာစလို့မရဘူးသူတို့အဲ့တော့သူကအဲ့လိုမျိုးနဲ့ညွတ်နေတဲ့ခါကျတော့ဘယ်လိုပဲဖြစ်ဖြစ်ဒီ NUG နောက်မှာဒူးဒူးကြီးတရားလုံးရှိတယ်ဥစ္စာမှုကညံ့ညင်ညံ့မယ်ဒါမဲ့လို့နောက်လိုက်ကောင်းနေရတော့မညံ့ဘူးဗျာသူ့ကိုဝိုင်းညက်ထိန်ထားတဲ့ဟာတွေကအီယိုရီယော PDF ဖြစ်ရောအစင်လာရှိတဲ့လူတွေဝိုင်းထွေးတာလားအဲ့ဒါလို့မလို့ကျွန်တော်ကတော့မင်းဒီတိုက်ပွဲမှာဆက်အာနာရှင်ကိုဖြိုလဲနိုင်မယ်ဆိုတော့မမိတ်မလို့တထိတ်ကြရုပ်နေဗျာ
ဟုတ်ကဲ့အခုဒါပေမဲ့လည်းစစ်ကောင်စီဟာနယ်မြေထိန်းချုပ်မှုတွေအရင်ကတည်းကပိုပြီးတော့ကောင်းလာတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်အဲ့ဒါကဘလောက်မှန်ပါလဲသူတို့ထိန်းချုပ်တဲ့နယ်မြေတွေကရောငင်းငန်းသာရတဲ့ဒေသတွေဖြစ်လာပါသလားအဲ့ဒါလည်းနည်းစမ်းစစ်ပါခင်ဗျာ
သူကနေနေစုံမှုတမီးရင်းရောက်ကုန်ပြီအဲ့တော့မြို့ကြီးတွေမှာထိန်းထားမယ်လို့ကျေးဝါတွေနောက်ကျေးလက်ဟွာတွေမှာကြားဆိုလို့ရှိရင်ခင်ဗျအတော်ကြီးကိုမြို့ဝါစီတက်သိမ်းလာပြီချင်းချင်းနဲ့နော်အဲ့တော့နေနေစုံမှုနဲ့ပြန်တိုင်းမယ်ဆိုလို့ရှိရင်သူတို့ပြောတဲ့စကားမမှန်ဘူးဗျနေနေစုံမှုကဒီဘက်ကပူရီပူရီပူရီရလာတယ်အဲ့ဒါတော့တက်စီပြနေမှာလေဗျအဲ့ဒါတော့နော
်ဟုတ်ကဲ့ NUG ဥဆောင်တဲ့ဖွဲ့တွေတိုင်းရင်းသားတွေ PDF တွေကဒါသူကသိမ့်ပိုက်လာတယ်သူကအင်အားသိမ့်ကောင်းလာတယ်ဆိုတာပြောတော့ဒီလက်နက်ကင်တိုက်ပွဲဆက်ဆက်နဲ့စစ်ကောင်စီကလက်နက်ချပြီးတော့ထွက်ပြရတဲ့အဆင့်ထိတော့တချို့ကမမျှော်လင့်ကြပါဘူးတက်ကြွလှုပ်ရှားသူတချို့ကလည်းဗာပြောလဲဆိုတော့ဒီလက်နက်ကင်တိုက်ပွဲဟာနီးမြူဟာတရားသာဖြစ်တယ်အာဏာသိမ်းမှုကမှားတယ်ဆိုတော့သူတို့နားလေသဘောပေါက်စေမဲ့ language ပဲအဲ့ဒီလက်နက်နဲ့တိုက်နေဆိုတာဆိုပြီးတော့ကျွန်တော်တလောတုန်းကလုပ်တဲ့ဆွေးနွေးခန်းမှာပြောရရှိပါတယ
်အေးအဲ့ဒါကိုကျွန်တော်အခု Facebook မှာတင်လို့လုပ်တာဒါလို့ဒီနေ့က Silent Site ကအောင်မြင်နေတော့အော်သူတို့ပြောပါသေးဆိုကျွန်တော်မတင်သေးတာအဲ့ဒီဆွေးနွေးပွဲကဒေါ်စင်မအောင်ပြောတဲ့ဟာကိုကျွန်တော်ပြန်ပြီးတော့နည်းနည်းလေးပြန်ပြီးတော့တုတ်ထားတာပေါ့ဗျာအဲ့ဒါပါလဲဆိုတော့ဒီ CRPH ဖြစ်လာမယ် NDB ကင်းရက်တော့ထုတ်တယ်ဗျာပါလဲဆိုတော့2000ချီအကဥဒေကိုဖျက်သိမ်းလိုက်ပြီစစ်အာဏာရှင်တို့ဟာစစ်ရေးမျိုးဖြင့်တိုက်ခိုက်မှသာစစ်အာဏာရှင်စနစ်ကိုဖြစ်သိမ်းနိုင်ဖြစ်ပြီးလို့တို့အဲ့လိုကျင်ညာလေဗျာအဲ့လိုကျင်ညာပြီးတော့စက်တမလ9ရက်နေ့လဲကြာအောင်စစ်ကျင်ညာတာပဲဗျာအဲ့တော့အဲ့ဒီဟာကကျွန်တော်မေးချင်တာခင်ဗျားတို့အဲ့ဒါကိုညှိပြောအောင်လည်းလုပ်ပါလားမငါပြူအောင်မဟုတ်ဘူးလားအဲ့ဒီဟာအဲ့ဒါအဲ့လိုကျင်ညာချက်ကြီးကမာပြူအောင်မဟုတ်ဘူးလားအဲကျွန်တော်မေးချင်တာပေါ့ဗျာအဲ့တော့ဘူးလဲ NUG ကစစ်ကိုဝင်းတိုက်ဘူးသူစစ်ဘာမှမပါဘူးတရားနဲ့လူရတိုက်ရတယ် NUG မတိုက်ဘူးအဲ့တော့ NUG ဟာသူပြောတဲ့ကျင်ညာချက်ကြီးသူမင်းနေပြီလားခမ်းလို့လည်းရှိသူကဘာပြုလို့အဲ့လိုကိုကျင်ညာချက်ကိုကိုပြန်ပြီးတော့သိပြအောင်လုပ်ပြတာလဲဆိုတာကျွန်တော်မျိုးကုန်ပြန်ထုတ်တာအဲ့အဲ့လိုဘူးလည်းပဲအဲ့ဒီမျိုးကုန်ထုတ်တဲ့အကြောင်းကိုခင်ဗျားအမြင်သိကျွန်တော်တင်ပြပါတယ်ဗျာ
ဟုတ်ကဲ့ဒါအရင်းချင်းတော့ကျွန်တော်သူတို့ပြန်မေးပါမယ်ဒါပေမဲ့လောလောဆယ်မှာကျွန်တော်ညမီတော့စဉ်းစားမိအရောသူတို့ကနိုင်ငံတကာအဖွဲ့အစည်းနဲ့လည်းပဲသူတို့လက်တွဲပြီးတော့လုပ်ရတယ်သူတို့ရဲ့ကြိုးပမ်းမှုကြောင့်လည်းပဲနိုင်ငံတကာထောက်ခံမှုကပုံအောင်ပြီးတော့ရလာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဆိုတော့နိုင်ငံတကာဆိုတာဒီပြည်တွင်းစစ်ကိုလက်နက်ကင်တော်လှန်ရေးနဲ့လက်နက်ကိုအားပေးဖို့ဆိုတာသိပြီးတော့မလုပ်တဲ့ကိစ္စပါနိုင်ငံတကာမှာတခြားနိုင်ငံတွေမှာလည်းဖြစ်နေတယ်လက်နက်နဲ့ဝင်တိုက်တာမျိုးတွေသူတို့မလုပ်ကြပါဘူးအဲ့ဒီအတွက်များသူတို့ဒီလိုပြောရလေသလားဆိုတော့စဉ်းစားမှုမျိုးရောမဖြစ်နိုင်ဘူးလားခင်ဗျာစဉ်းစားကြည့်မယ်ဆိုရင်
အာအဲ့ဒီအတိုင်းဒီကွက်ကြီးဖြစ်နေတာဘာလို့လဲ NLD ကဘယ်တော့မှမဟုတ်လားဒီလိုတိုက်ပွဲရမ်းရှင်နေဝင်နေတာမဟုတ်ဘယ်တော့မှမလုပ်ခဲ့သူတို့ကလည်း silent site ပဲเนาะဒေါ်စန်းစုကြီးဝင်လာတာလည်းပဲတပ်မတော်နဲ့ပြည်ပြည်ဆောင်ထားတဲ့တပ်မတော်ကြီးနဲ့ပြည်သူတွေကစစ်စာပေးဖို့ဝင်လာတိုက်ပွဲတိုက်ဖို့ဝင်လာတာသူတောက်လျှောက်တမိုင်းတလျှောက်လုံးမှလည်းခံသွားတာတည်းပဲသူကပြန်တိုက်လို့နိုင်ခဲ့တယ်ဆိုတာမရှိဘူးเนาะအဲ့တော့ဟိုကဖွင့်ပေးတဲ့ဟိုကနောက်ဆုံးနဲ့ကြာကြအောင်အဲ့ဒီကလာပြီးဆိုဖွင့်ပြီးတော့မှဝင်လာတာဝင်ရလာပြီးတော့ခပြအလားပင်းသွားပြန်အောင်အဲ့တော့သူ့လမ်းစဉ်ကအဲ့ silent site လမ်းစဉ်က2000ချီကဥပဒေအရဝင်သွားပြီးရဲ့နောက်အဲ့ဒီအောက်မှာလည်းသူအနာပြန်ပင်းခံရတဲ့အခါမှာတော့က တက်တယ်ပြပြီတက်တယ်ချင်းချင်းကြားကြားပြနိုင်ပြီတောင်ရှိအောင်ဝင်တဲ့လမ်းကြီးမှားတယ်တောင်ထောင်ဘုရားရှိတဲ့ရှိတဲ့တော်လိုင်းကြီးကတစ်ဆက်တည်းဘောအမှားဆိုတော့တက်တယ်ပြနိုင်ဒါကြောင့်မလို့အခုတခါတော့ NLD ကအဲ NUG ကပေါ့လေနော်မှန်တဲ့လမ်းဆောင်ရှိကိုဖြတ်ပေးပြီးဆရာနာကျူစီးရင်လမ်းနဲ့တိုက်မှာပဲဖြုတ်ချတော့ရအောင်မယ်ဆိုတော
့ဒါပေမဲ့လက်တွေ့စဉ်းစားကြည့်ရင
်အဲ့ဒါတကယ်အကြည့်ကြီးလေ
စစ်ကောင်စီကလက်နဲ့အင်အားမသေးဘူးဦးကြည်မြင့်ခင်ဗျာသူတို့အာဏာသိမ်းတာပြီးရင်နောက်ပိုင်းမှာစစ်ကောင်စီဟာနိုင်ငံတကာလက်နဲ့ဝယ်ယူရရှိမှုဟာပိုတော်မှလွယ်လွယ်ကူကူဖြစ်နေတယ်လို့သုံးသပ်ကြပါတယ်ဒါရုရှားတို့ဘာလို့သူတို့ရဲ့ဝယ်နိုင်တဲ့ market ကပိုပြောင်းမှကျယ်လာသေးတယ်ဆိုတော့သူတို့ကလည်းလောလောဆယ်ကလွယ်လွယ်ကူတော့ဒီဘယ်လိုလုပ်လက်နဲ့ချအရှော့ပေးမဲ့လမ်းစဉ်ဖြစ်လာနိုင်မလဲဒီအချိန်မှာဆိုတော့လူတွေအကုန်ဖေးကုန်မှာပေါ့အဲ့တော့ပြည်သူတွေကပို့ပြီးတော့ဒုက္ခဆင်းရဲပုံများလာမှာပေါ့ဗျာအဲ့လက်နက်ကင်လမ်းစဉ်နဲ့သာအပြုတ်တိုက်ရေးလုပ်မယ်ဆိုရင်တော့ဟိုတုန်းကလည်းဗိုလ်ချုပ်နေဝင်လည်းအပြုတ်တိုက်မယ်ဆိုပြီးတော့နှစ်ပေါင်းများစွာစကားအဲ့လိုကြွေးကြော်ပြီးတိုက်လာခဲ့တာတခါမှမနိုင်ခဲ့ဘူးအဲ့ဘီတွင်းစလို့လူကဖြစ်နိုင်ပါမလားအဲ့အပြုတ်တိုက်ရေ
းဟုတ်ကဲ့အဲ့ဒီဟာကိုအဲ့ဒါကြောင့်ဘို့လို့အဲ့ဒီကမာကျော်ရာကြီးကအကုန်လုံးမှန်တယ်အဲ့ဒါဒီရောက်လို့ဒီတစ်ခါတော့အကျိုးမခံတော့ဘူးငါတို့ဒီတစ်ခါဆိုတော့စစ်ကြုံဘောကတသက်လို့လွတ်မှာမဟုတ်တော့ဘူးဆိုပြီးတော့ဒီနေ့ silent site ဆိုတာခင်ဗျတကယ်မအောင်မြင်တာဗျာတို့တပြီးလုံးပဲတော့ဘာလို့လို့ခင်ဗျဒီစစ်အာဏာရှင်ကိုဘလို့လေးနဲ့ဆက်ကျင်ရဆက်ကျင်ရဆိုတဲ့စိတ်တွေကအကုန်လုံးတိုင်းနာတွေအကုန်ညွတ်သွားကြပြီအဲ့ဒါဘလို့လီဘီယာဥမာကြည့်ဗျာပေါ်လိုက်တဲ့ lebanon လာခါတဲ့ပြောမင်းနဲ့ဒါမလို့အချိန်တန်တဲ့အခါမှာကျတော့ခင်ဗျငင်္ဂါကြီးကိုမြို့စသိမ်းတာပဲအတိုက်ခံကသူအကြီးကျယ်နေနေဝင်သွားတဲ့ခါမှာတက်လန်ပြန်လာတာပဲအရင်ရက်ဆက်လာလို့နိုင်ငံတကာဝင်ရတာကော့ညီတွေကမရည်စည်းပဲနဲ့နိုင်ငံတကာဝင်လို့မရဘူ
းဟုတ်ကဲ့
အဲ့တော့ဒီတစ်ခါကျွန်တော်ကြည့်တဲ့ခါမှာအဲ့ဒီလိုဟိုးလုံးကအကျုပ်တရားတွေကိုလုံးကသင်္ကန်းစာတွေနဲ့တောင်းလို့မရတော့ဘူးလားကြီးမရတော့ဘူးအဲ့ဒါတော့ကျွန်တော်အတိအကျကျွန်တော်ပြောရဲတယ်ဗျာ
ဆက်ပြီးပြောချင်တာကဆိုတော့လာမယ့်အခုတစ်နှစ်ပြည့်ခဲ့ပြီသူက2023 August အထိနေမယ်လို့ဆိုတော့အဲ့ဒီသူတို့နေမယ်ဆိုတဲ့ကာလအထိကိုလှမ်းကြည့်ရင်ရောသူတို့ဘက်ကတင်းကြီးရေတရားဥပဒေစိုးမိုးရေးပါလေလုတ်ပြီးတော့သူတို့ပြောတဲ့ရွေးကောက်ပွဲလူလူအယုံကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေလုတ်ပေးလာနိုင်မယ့်အခင်းချင်းကိုတွေ့ရပါလား
မင်းတို့လာဖြေရတာပါဗျာအဲ့ရွေးကောက်ပွဲကဖြစ်မလားเนี่ยชื่อลาเบเนี่ยอนาคตนี้ต้องคิดเยอะไอ้ตะต้องชิกูผิดเล่นไล่ดีโหลจินญาพี่တော့ลุ้มเมยาโหลตะต้องชิกูผิดเล่นไล่ดีဆိုပြီးတော့เช็ดอုတ်ชุบตัวมาเว้ยเอยูก็ว่าคุณติชูเนี่ยเต็มซ้อมมั้ยเราก็เช็ดပြီးတော့เช็ดอုတ်ชุบตัวมั้ยဆိုแล้วปุ๋นาမျိုးเล่นเลย
ကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါမြမနိုင်ငံရှိနေများကိုရဲ့ဥက္ကဋ္ဌလွှတ်တော်ရှိနေကြီးဦးချင်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြမပိုင်းကအခုလိုထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်အခုဒီ VOAမြန်မာပိုင်းရဲ့နနခင်းရေဒီယိုအစီအစဉ်ကိုလိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1595ရို့ကနေလဲဖမ်းယူနားဆင်နိုင်ပါတယ်။အခုတော့လူဒုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်ကင်ဆာရောဂါကာကွယ်ရေးမှဆော့ဆော့စီစီပေါ်ထုတ်ကုသရေးဟာအရေးပါတဲ့အကြောင်းသုံးသပ်ဆွေးနွေးထားပါတယ်။ဒေါက်တာတန့်စင်ကတင်ပြမှာပါရှင်။
ဖေဖော်ဝါရီလ၄ရက်နေ့ဟာကမ္ဘာကင်ဆာရောဂါအထိမ်းအမှန်တွေဖြစ်ပါတယ်။ဒီနေ့မှာတော့ကင်ဆာရောဂါတွေကိုဖော်ထုတ်ကူတာတဲ့နေရာမှာလိုအပ်နေတဲ့ကွက်လပ်လေးတွေကိုရှာဖွေဖော်ထုတ်ဖြည့်ဆည်းဆောင်ရွက်ပေးကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာကင်ဆာရောဂါထိန်းချုပ်ရေးအသင်းကြီးကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်ဖို့ကိုသတ်မှတ်ပေးခဲ့တယ်လို့သိရပါတယ်။ Chiang Nee Cancer Foundation အနေနဲ့လည်းအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ပြီးပြည်သူလူထုကြားမှာရှိတဲ့ကင်ဆာရောဂါနဲ့ပတ်သက်တဲ့ကောဟာချက်တွေကိုကျင်းမြောင်းအောင်ကြိုးစားဆောင်ရွက်သွားဖို့ရှိတယ်လို့ Chiang Nee Cancer Foundation ဥက္ကဋ္ဌဖြစ်သူကင်ဆာရောဂါအထူးကူဆရာဝန်ကြီးဗမောက္ခဒေါက်တာဒေါ်ရင်ထွန်းကအခုလိုပြောပါတယ်
။ဒီနေ့2022ခုနှစ်မှာနိုင်ငံတကာကင်ဆာထိန်းချုပ်ရေးအသင်းကြီး Unit of International Cancer Control ကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်ပုံးနဲ့ဒီကမ္ဘာလုံးမှာရှိတဲ့ကင်ဆာနဲ့ပတ်သက်တဲ့ထိန်းချုပ်ရေးအဖွဲ့အစည်းတွေအားလုံးကို လှုံ့ဆော်ပြီးတော့ကင်ဆာကံွယ်ဖို့ဆော့စီစွာတွေ့ရှိဖို့နဲ့ကုသနိုင်ဖို့အတွက်ကိုကွန်ဟတ်ချက်တွေဟိုအတူတကွဖြည့်ဆည်းကြဖို့ဆိုတဲ့ဆောင်ဖို့ဖြစ်ပါတယ်။တဘောကတော့close the gay gaps လာဒီကင်ဆာကုသရေးမှာနိုင်ငံတကာမှာဆောင်ရွက်နေကြတာကြီးဟာနှစ်ပေါင်းများစွာရှိခဲ့ပါတယ်။ဒါပေမဲ့ယနေ့ထိအောင်လည်းပဲကွန်ဟတ်ချက်တွေရှိနေစေဖြစ်ပါတယ်။ဥပမာအဖြစ်ဆိုရင်ဒီအမျိုးသမီးအမျိုးသားကွန်ဟတ်ချက်မရှိစေရဘူး။အသက်အရွယ်ကွန်ဟတ်ချက်မရှိစေရဘူး။လူမျိုးဘာသာကွန်ဟတ်ချက်မရှိစေရဘူး။နေထိုင်တဲ့အရေးပေါ်မှာတည်ပြီးတော့လည်းရရှိတဲ့ကုထုံးတွေဒီကွန်ဟတ်မှုတက်နေများနေအောင်ပေါ့။ဆိုတော့ရွေးချက်တွေနဲ့ဒီဆောင်ရွက်တော့ဖို့ရှိပါတယ်။အဲ့တော့ဆီမားတို့ရှောင်းနေစီကင်ဆာဖောင်ဒေးရှင်းကဦးဆောင်ပြီးတော့ပန်းအောင်နေစီရင်သားကင်ဆာလူနာပြုစုသူများအဖွဲ့ရဲ့ပန်းလိုင်စေယုံရဲ့နောက် Roach မြန်မာရဲ့ပူးပေါင်းပြီးတော့တခုပဲအဓိကtarget လုပ်ပြီးတော့ဟိုအရေးကြီးဆောင်ရွက်မယ်ဆိုရင်တော့ကင်ဆာရောဂါဒီဆော့စီစွာတွေ့ရှိမယ်ဆိုရင်ကုသရင်ပျောက်ကင်းနိုင်တယ်။ဒါကြောင့်မလို့ကင်ဆာရောဂါဆော့စီစွာတွေ့ရှိဖို့ဆိုရွယ်ချက်နဲ့ဒီ gap ကိုပေါ့နော်။ဘာကြောင့်ဒီလူနာတွေကကင်ဆာရောဂါတွေ့ရအောင်ကြာနေလဲ။ဒါကိုဆော့စီစွာတွေ့ရှိအောင်ဘလို့နီးပြူရည်သုံးပြီးတော့ဖြည့်ဆည်းကြမလဲဒီခွန်အားချက်တွေကိုဘယ်လိုကျင့်မြောက်အောင်လုပ်မလဲဆိုတာကိုဆောင်ရွက်တော့မှဖြစ်ပါတယ
်အလုံးယုံဆွေးနွေးပွဲတွေမှာအဖြစ်များတဲ့ကင်ဆာယောဂအမျိုးအစား၅မျိုးကိုဦးစားပေးဆွေးနွေးပြီးပြည်သူလူထုလက်ထက်ကိုမှန်ကန်တဲ့ကင်ဆာယောဂဗဟုသုတတွေရောက်ရှိအောင်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ပြည်သူလူထုအနေနဲ့လည်းကင်ဆာယောဂကြိုတင်ကာကွယ်လို့ရတဲ့နည်းလမ်းတွေကိုသိရှိအောင်ဆောင်ရွက်ပြီးတက်တက်ကြွကြွနဲ့လိုင်းနာဆောင်ရွက်ကြဖို့အရေးကြီးတယ်လို့ဒေါက်တာတော်ရင်ထွန်းကပြောပါတယ
်အဲ့တော့ဒီနေ့ကတော့အလုံးယုံဆွေးနွေးပွဲတစ်ခုလုပ်ပါတယ်ဒီပူပေါင်းဆောင်ရွက်တာကတော့ရှောင်းနှင်းစီကဦးဆောင်တယ်ပန်းအောင်နှင်းစီရဲ့ပန်းနိုင်စင်ယုံရဲ့ Roach မြန်မာရဲ့ပေါ့ဆိုတော့ဖြစ်များတဲ့ယောဂါတွေကိုဦးစားပေးပြီးတော့ရင်သားကင်ဆာနံပါတ်1ဖြစ်နေတစ်ကမ္ဘာလုံးမှာဆိုတော့မြန်မာနိုင်ငံမှာလည်းများလားရင်သားကင်ဆာနောက်မြို့သမီးမြန်မာတိမ်ကောင်းကင်ဆာနောက်တစ်ခုကတော့ဦးမာကြီးကင်ဆာပေါ့နော်ဒါလည်းဖြစ်များတယ်နိုင်ငံတော်မှာလည်းဖြစ်များမှာနိုင်ငံမှာလည်းရှိတယ်။နောက်ခရင်းကင်ဆာပေါ့နော်ဒါစစ်တိတ်တွေရက်ဒီကုန်းနေအားလုံးအကြောင်းတရားတွေအများကြီးပါပဲ။နောက်တစ်ခုကအသေးကင်ဆာပေါ့နော်ဒါလည်းဘီပိုးစီပိုးနေမဟုတ်ဘူးအခုဆိုလို့ရှိရင်အသေးစီဖုံးနေလို့ခေါ်တဲ့ဒီအဆီတရားနေပြီးတော့လည်းပဲကင်ဆာဖြစ်စေနိုင်တယ်ဆိုတာတွေကလည်းသိလာတာရှိတယ်။ဒါကြောင့်မလို့ယောဂိုင်ငါးခုကိုဦးစားပေးပြီးတော့သက်ဆိုင်ရာကျွမ်းကျင်တဲ့ပါရဂူဆရာဝန်ကြီးတွေကနေပြီးတော့ဦးဆောင်ပြီးတော့ဒီကျမရေဝန်ထမ်းတွေအားလုံးဒီအဖွဲ့လိုက်ပေါ့နော်ဆွေးနေပါတယ်ဆွေးနေပြီးတော့ဒီ၅ဖွဲ့လုံးကနေပြီးတော့လှုပ်ထားတာကို digital technology ကို cross ကနေပြီးတော့ပံ့ပိုးအဓိကဦးဆောင်ပြီးတော့ဘယ်လုံးနည်းပညာတွေတောင်းပြီးတော့ပြည်သူလူထုလက်ထဲကိုဒီကင်ဆာနဲ့ပတ်သက်တဲ့ကျန်းမာရေးဘူးသူရံမှကနဲ့ဘူးသူရံတွေရရှိဖို့ဘယ်လိုပို့မလဲဆိုတဲ့ဟာကိုသူကသူတို့ကလည်းတစ်ဖွဲ့နော်ဒီလို workshop အနေနဲ့ဆွေးနေထားတာရှိပါတယ်ဒါတွေအားလုံးကိုပြန်လည်သုံးသပ်ပြီးတဲ့အခါမှာတကယ်ပြည်သူလူထုအကျိုးရှိမဲ့ဒီပညာပေးလုပ်ငန်းတွေဆေးစစ်တဲ့ကိစ္စတွေအားလုံးကိုပြန်သုံးသပ်ဆုံးဖြတ်ပြီးတော့စတင်လှုပ်ရှားဖို့ရှိပါတယ
်။ကင်ဆာယောဂကာဝေးရေးနဲ့စိုးစောစစ်စစ်ဖို့တော်ကူတာရေးအတွက်ပြည်သူလူထုကြားမှာရှိတဲ့ကောဟတ်ချက်တွေကိုကျင်းမြောင်းတည်ထက်ကျင်းမြောင်းအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းဆိုပါ
ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူဒုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကအပတ်စဉ်တင်ဆက်နေတဲ့ကဏ္ဍတွေမှာဒီကနေ့ကြာတာပတိနေ့ညနေပိုင်းမှာတော့တိုင်းရင်းသတင်းလွှာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်စာရီကိုလည်းတင်ဆက်ဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုလို့ရှိရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ Australia နိုင်ငံ Melbourne မြို့မှာကျင်းပခဲ့တဲ့ Australia Open Tennis ပြိုင်ပွဲအကြောင်းကိုရန်နိုင်ကစူးစီးတင်ပြထားပါရစေ။
Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ဒီနေ့မှာတော့အမျိုးသားဘက်မှရောအမျိုးသမီးပြိုင်ပွဲနှစ်ခုလုံးမှာပါထူးထူးခြားခြားသမိုင်းမှတ်တိုင်းသစ်တွေထူနိုင်ခဲ့ကြပါတယ်။အမျိုးသားဘက်မှာတော့စပိန်နိုင်ငံသား Rafael Nadal ကိုဆွဲပြီးတော့ Grand Slam Champion ဆုကိုအများဆုံးရတဲ့သူဖြစ်စံချိန်တင်နိုင်ခဲ့တယ်လို့အမျိုးသမီးဘက်မှလည်း Australia နိုင်ငံရဲ့အိမ်မက်တစ်ခုဟာ နှစ်ပေါင်း40ကျော်အကြာမှာပြီးသွားခဲ့ပါတယ်။စနေနေ့ကအမျိုးသမီးဖိုင်နယ်မှာတော့ဩစတြေးလျကကမ္ဘာအဆင့်တက် Ashley Birdie နဲ့ American ကကမ္ဘာအဆင့်29 Daniel Collins တို့ပေါ်လူခဲ့ကြပါတယ်။ Ashley Birdie အတွက်တော့ကိုယ်နိုင်ငံမှာဖြစ်တဲ့အတွက် Rod Laver ကွန်းကြီးမှာအားပေးတဲ့သူတွေနဲ့အပြည့်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ Australian Open ကိုအမျိုးသမီးတွေဘက်မှာဩစတြေးလျနိုင်ငံသူတွေမနိုင်တာဟာနှစ်ပေါင်း40ကျော်သွားပြီဖြစ်တာကြောင့်တစ်ဖက်မှာလည်း Birdie ဟာ PR တွေရှိနေခဲ့တာပါ။ဒါပေမဲ့စနေနေ့က final မှာတော့ Birdie က Collins ကို 6-3-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Australian Open ကိုပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်။ဒါဟာ Australian Open ကို Australian နိုင်ငံသူတွေက43နှစ်အကြာမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်။ဒီပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Ashley Birdie ကတော့
They're all really different. All really different stages of my career or all really different feelings and I think being able to do it here at home is really special and I
Disu along ga takhu ne takhu ma tu baw. Along ga jama gaza thama bwa ye ma tu le asit ni ya kae da phit de lu. Ya lite de a chein ma phit de khan sa mu de ga le takhu ne takhu ma tu baw. Akhu lo ko nai ngan ma pyan ne pyan kwe go nai lai da ga do takae go thu ya de lu the ma de. Da ga tacha grand slam ni go nai ne a chein ma phit de khan sa jan ne ma tu da ga do te ja ba de.Grand Slam ကိုလည်းတကြိမ်ထက်မကနိုင်ပြီးလူတိုင်းမလုံနိုင်တဲ့အရာတစ်ခုကိုလုံနိုင်လိုက်တဲ့အတွက်ကျွန်မကံကောင်းပါတယ်။အဲ့ဒီအတွက်လည်းတကယ်ကိုကျေးဇူးတင်ပါတယ
်။ Ashley Birdie ဟာဒီမတိုင်ခင်ကပြင်သစ် Open နဲ့ Wimbledon ကိုလည်းတကြိမ်စီနိုင်မှုတာကြောင့်သူမအတွက်တော့ဒါကတတိယမြောက် Grand Slam ဖြစ်ပါတယ်။အမျိုးသား Final ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှာ Final ကိုတက်လာတာက Spain နိုင်ငံကကမ္ဘာအဆင့်6 Rafael Nadal နဲ့ရုရှားကကမ္ဘာအဆင့်နဲ့ Daniil Medvedev တို့ဖြစ်ပါတယ်။ Nadal က Grand Slam ကိုအကြိမ်20ရထားပြီးတော့ Medvedev ကတော့ပြီးခဲ့တဲ့ US Open ကိုပဲတကြိမ်ရာဘူးတာပါ။ဒါပေမဲ့ Australian Open မှာတော့ Medvedev ကမနစ်က Final မှာရှုံးခဲ့သလို Nadal ကလည်း2009မှာတကြိမ်ပဲနိုင်မှုတာပါ။တနင်္ဂနွေနေ့ကကစားခဲ့တဲ့ Final မှာတော့ဘွဲကတကယ့်ကိုအကြိမ်နဲ့9ဘွဲအပြည့်ကစားခဲ့ရပါတယ်။ Medvedev ကပထမ2ဘွဲကို 6-6 နဲ့နိုင်ပါတယ်။ဒါပေမဲ့ Nadal ကတတိယပွဲနဲ့ဒုတိယပွဲတွေကို6-4-6-4နဲ့ပြန်နိုင်တာကြောင့်နောက်ဆုံးပွဲကစားကြတာမှာ Nadal က9-5နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါကြောင့် Nadal ဟာ Grand Slam ချန်ပီယံဆုကို21ကြိမ်ဘိုးဆွဲပြီးတော့မြို့သားဘက်မှာအများဆုံးရတဲ့သူအဖြစ်စံချိန်တင်လိုက်ပါတယ်။ဒီ Final ဟာ9:24မိနစ်ကြာခဲ့ပြီးတော့ Grand Slam သမိုင်းမှာတော့ဒုတိယအချိန်အကြာဆုံးပွဲလည်းဖြစ်ပါတယ်။ဒီပြိုင်ပွဲမတိုင်ခင်တုန်းကတော့ Nadal ရဲ့ Federer ရဲ့ Djokovic ရဲ့၃ယောက်စလုံး Grand Slam ပေါ်အကြိမ်၃၀စီးဘိုးဆွဲပြီးတော့တူနေတာကြောင့်ဒီတစ်ကြိမ်မှာဘသူဘိုးဆွဲပြီးအများဆုံးစံချိန်တင်နိုင်မလဲဆိုတာကလည်းအားလုံးကစိတ်ဝင်စားခဲ့ကြသလိုပြိုင်ပွဲတာဝန်ရှိသူတွေကလည်းဒီပွဲမှာသူတို့၃ယောက်စလုံးကိုဝင်ပြီးတော့ပြိုင်စေခြင်းခဲ့တာပါအဲ့လိုဆိုရင်တော့၃ယောက်စလုံး Grand Slam စုကိုအကြိမ်၃၀စီးရပြီးတဲ့နောက်ပထမဆုံးပြိုင်တဲ့ပွဲဖြစ်လာမှာဖြစ်သလိုအရင်နှစ်တွေတခြားပြိုင်ပွဲတွေထက်ကိုပိုပြီးတော့တမှုထူးခြားတဲ့ပြိုင်ပွဲဖြစ်ခဲ့မှာပါဒါပေမဲ့ပြီးခဲ့တဲ့လပိုင်းတွေအတွင်း Djokovic တယောက်ပဲကြံ့ခိုင်မှုရှိခဲ့ပြီးတော့ Nadal ရော Federer ရောကနိုင်ရာတွေကြောင့်ကစားပြစ်မကစားပြစ်ဆိုတာလည်းမသေးကြပဲဖြစ်ခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းပြိုင်ပွဲဆတဲ့အချိန်မှာတော့ Djokovic ကကာကွယ်ဆေးမထိုးလို့ Visa ပြဿနာတက်ပြီးတော့ပြိုင်ပွဲဝင်ခွင့်မရဘဲ Australia ကပြန်ခဲ့ရပြီးတော့ Federer ကလည်းအချိန်မီပြန်မကောင်းတော့ကြောင့်သူတို့၃ယောက်မှာ Nadal တယောက်ပဲကစားနိုင်ခဲ့တာပါ။ဒါပေမဲ့ Nadal ဟာဒီမတိုင်ခင်က Australian Open ကိုတကြိမ်ပဲဘိုးဆွဲပူးထားတာကြောင့်Australian Open ဟာသူ့အတွက်တော့အောင်မြင်မှုသိရှိတဲ့နေရာတော့မဟုတ်ခဲ့ပါဘူး။ဒါပေမဲ့ဒီကြိမ်မှာတော့အရာအလုံး Nadal ဘက်မှရှိနေတယ်ပြောရမလား။ Nadal ဟာပထမ2ပွဲရှုံးပေမဲ့တနက်3ပွဲကိုနိုင်ပြီးတော့ Grand Slam Champion ဆုကို20ကြိမ်မြောက်ရသွားခဲ့ပါတယ်။အခုလို Australian Open ကိုအနိုင်ရပြီးတဲ့နောက် Nadal ပြောတာကတော့
Well, honestly, not much. No, I was trying to sleep a little bit, but it was super difficult tonight. But yeah,
အမှန်တမ်းပြောရရင်တော့သိပြီးတော့အောင်ပွဲမှာခံဖြစ်ပါဘူး။ညကကျွန်တော်နည်းနည်းလောက်အိပ်ဖို့ကြိုးစားတယ်။ဒါပေမဲ့တော်တော်ခက်ပါတယ်။ဒါပေမဲ့အခုလိုနိုင်လိုက်တဲ့အတွက်အရန်ကိုကျေနပ်မိပါတယ်။ဘယ်လောက်ကျေနပ်တယ်လဲဆိုတာကတော့ပြောမပြတတ်အောင်ပါပဲဗျာ။ကျွန်တော်အတွက်တော့ဒီဆုဖလားကိုရတာတကယ်အမခန်းပါ။ကျွန်တော်ဩစတြေးလျမှာကစားခဲ့တဲ့တစ်လျှောက်လုံးဒါကိုဘိုဆွဲနိုင်ဖို့အရန်ကြိုးစားခဲ့ရပြီးအခုနောက်ဆုံးလုံးဝကိုမထင်ထားတဲ့အချိန်မှာလုံးဝမထင်ထားတဲ့နှစ်မှာဒီဆူပလာကြီးကိုနောက်တစ်ခါပြန်ရလိုက်တာပါဒါကြောင့်အရန်ပျော်ပါတယ်လုံးဝကိုမထင်တဲ့အချိန်မှာရလိုက်တာမို့လို့ဒီပွဲဟာကျွန်တော်အတွက်တော့စိတ်လှုပ်ရှားစရာအကောင်းဆုံးပွဲတွေကတစ်ခုပေါ့ဗျာ
နောက်နိုင်သွားတဲ့အပေါ်မှာ Federer နဲ့ Djokovic တို့ကလည်းသူတို့ရဲ့လူမှုကွန်ရက်တွေကနေတစ်ဆင့်အကုန်ပြုကြီးကျူးခဲ့ကြပါတယ်
အထူးသဖြင့်ပထမနှစ်ပွဲရှုံးပြီးတဲ့နောက်စိတ်ဓာတ်မကျဘဲနိုင်အောင်ပြန်ကစားခဲ့တဲ့နဒါလ်ရဲ့နိုင်မခံအရှုံးမပေးဘဲကစားတော့တဲ့စိတ်ဓာတ်ကိုနှစ်ယောက်စလုံးကချီးကျူးခဲ့ပါတယ်အခုလိုအနိုင်ရသွားတဲ့အတွက်နဒါလ်ဟာ Grand Slam ကို21ကြိမ်ရပြီးတော့အများဆုံး3ကြိမ်တင်လိုက်နိုင်ပါပြီဆိုတော့နဒါလ်ဟာတင်းနစ်သမိုင်းတစ်လျှောက်အကောင်းဆုံးကစားသမားပါလားပြီးတော့သူ့အနေနဲ့ Grand Slam ကိုနောက်ထပ်ဘယ်နှကြိမ်ထပ်ပြီးတော့ဘိုးဆွဲအောင်လဲဆိုတာတွေကလည်းစိတ်ဝင်စားစရာပါအခု Australian Open ပြီးတဲ့နောက်လာမယ့် Grand Slam ကတော့ပြင်သစ် Open မှာပြင်သစ် Open ဟာနဒါလ်ရဲ့အအောင်မြင်ဆုံးပြိုင်ပွဲဖြစ်တာကြောင့်နဒါလ်အနေနဲ့နိုင်ရာပြဿနာမရှိဘဲကြံ့ခိုင်မှုပြည့်နေမယ်ဆိုရင်တော့ထပ်ပြီးတော့ဘိုးဆွဲနိုင်ခြင်းအများဆုံးရှိတယ်လို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့မိနစ်တုံးကတော့ Djokovic ကနဒါလ်ကို Semi Final မှာနိုင်ပြီးဘိုးဆွဲသွားတာကြောင့် Djokovic ပြန်လာနိုင်မလားဆိုတာကလည်းစိတ်ဝင်စားစရာပါဒါပေမဲ့တစ်ဖက်မှာလည်းကယောဂါကာလအတွင်းနိုင်ငံကြီးအတော်များများကလည်းသူတို့စီကိုလာဖို့အတွက်ဆိုရင်ကာဝယ်ဆေးထိုးထားပြီးသားဖြစ်ဖို့လိုတဲ့အတွက်ဂျိုကိုဗစ်အနေနဲ့ဒီပြဿနာကိုကြေလည်အောင်အရင်ဆုံးဖြေရှင်းနိုင်မှရှေ့လျှောက်ပြိုင်ပွဲတွေဝင်ဖို့လည်းအဆင်ပြေမှာဖြစ်ပါတယ်။နဒါလ်အနေနဲ့သမိုင်းလျှောက်အကောင်းဆုံးတင်းနစ်ကစားသမားဟုတ်မဟုတ်ဆိုတာအခုချိန်မှာပြောဖို့နည်းနည်းစောနေသေးတယ်လို့ပြောရမှာဖြစ်သလိုဒီကိစ္စကဂျိုကိုဗစ်နဲ့ဖက်ဒရယ်တို့အပေါ်မှာလည်းအများကြီးမူတည်နေပါတယ်သူတို့တော့အဲထဲမှာဘသူကတင်းနစ်သမိုင်းတစ်လျှောက်အကောင်းဆုံးဖြစ်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပြီးတော့အခုလောလောဆယ်မှာတော့နဒါလ်ကတော့ Grand Slam ကို21ကြိမ်ဘိုးဆွဲပြီးတော့အမျိုးသားတွေထဲမှာအများဆုံးရတဲ့သူဖြစ်3ကြိမ်တင်ထားနိုင်လိုက်ပါတယ
်။ကိုရဲနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါကြာသပတေးနေ့နေ့ခေ VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ကျမတို့သတင်းအချင်းချုပ်ကိုတင်ဆက်တော့မှာပါကိုအောင်လွင်ဦးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးဒီနေ့ကြာတဲ့အထိနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတဲ့အပေါ်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကပြောလိုက်ပါတယ်မြန်မာပြည်သူတွေအကျိုးရှိရှိပြီးဆွေးနွေးဖြစ်ရှင်းကြဖို့လဲဗိုလ်ထုနေမှာပဲကြေညာရက်ထုတ်ပြန်တိုက်တွန်းလိုက်တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရဦးဝင်းမြင့်ပါဝင်ဆင်အနာသိမ့်ပြီးနောက်ပိုင်းမတရားဖမ်းဆီးခံထားသူတွေကိုပြန်လွတ်ပေးဖို့လဲလူညွန်ရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကအကြမ်းဖက်လုပ်ရက်တွေနဲ့နေရစွန့်ခွာသူတွေတိုးလာတဲ့အပေါ်လူညွန်ရေးကောင်စီဖွဲ့ဝင်တွေကစိုးရိမ်ကြောင်းလဲပြောဆိုထားပါတယ်ကျမရင်းနဲ့ပညာရေးအပါဝင်အခြေခံအဆောက်အဦတွေကိုတိုက်ခိုက်တဲ့လူရက်တွေရှောက်ချကြောင်းနဲ့ပုံစံမျိုးစုံနဲ့အချမ်းပတ်လူရက်တွေကိုချက်ချင်းရက်ချဖို့အရက်သားတွေဘေးကင်းလွန်ကျော်အောင်ဆောင်ရွက်ဖို့လဲတိုက်တွန်းထားတာပါနိုင်ငံရေးချက်တဲတွေအပြင်ကိုဗစ်ကပ်ရောဂါနဲ့ပါရင်ဆိုင်နေရတဲ့အတွက်ထူးသဖြင့်အမျိုးသမီးကလေးငယ်တွေနဲ့အားနည်းသူတွေအတွက်စံနာမှုအကူအညီလိုအပ်ချက်တွေတိုးလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းလဲပြောဆိုထားပါတယ်မြန်မာနိုင်ငံမှာပြည်ရဲ့နှစ်ဖေဖော်ဝါရီလတည့်ရက်ဆင်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြပခတ်တွေကိုကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကထိထိရရောက်ဖြည့်ရှင်းမှုပြက်ကွက်နေတယ်ဆိုပြီးဝေဖန်တရီပေးမှုတွေထွက်ပေါ်နေချိန်မှာပဲလွန်ညွန်ကြီးကောင်စီကြေညာချက်ထွက်ပေါ်လာတာပါဆင်အနာသိမ့်မှုနှစ်ပတ်လည်နေ့ဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားတော်မန်ဒူးစ်ကဒီသတင်းပတ်တဲ့ဗီဒီယိုနဲ့အမှားစကားပြောရမှာတော့လွန်ညွန်ကြီးကောင်စီပါဝင်နိုင်ငံတကာကထိတက်ဖို့ထိရောက်ဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါယူကရိန်းနဲ့ဆက်မှာရုရှားကဆင်အားတိုးမြင့်နေချိန်မှာမြောက်အတ္လန္တိတ်စာချုပ်နေတိုးဖွဲ့အရှိတ်ချန်လွန်ကျွန်ရေးအတွက်အမေရိကန်ကနောက်ထပ်တပ်အင်အား2000စေလွှတ်မဲ့ကြောင်းဗိုလ်ထုနေမှာပဲကြေညာလိုက်ပါတယ်အများစုကိုပိုလန်နိုင်ငံမှာတာဝန်ပေးမှာဖြစ်ပြီးဂျာမနီနိုင်ငံကစစ်တီ1000ကိုလည်းရူမေးနီးယားနိုင်ငံကိုပြောင်းရွှေ့ဖို့စေလွှတ်မှာပါဒါပေမဲ့လည်းရုရှားကကျူးကျော်လာခဲ့ရင်ယူကရိန်းဘက်ကကူတိုက်ပေးဖို့မဟုတ်ဘူးလို့လည်းပင်ဒဂွန်ပြောခွင့်ရဂျွန်ကာဘီကတင်းတောက်တွေကိုပြောလိုက်တာပ
ါသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြသွားတာပါရှင်ကြာတာပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ကျမတို့ရဲ့ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိလည်းတင်ဆက်နေပါတယ်ဒီကနေ့မနက်ပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအသွေးကနေကင်းဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.